Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော်အမေရိကန်အစံရဲ့2019ခုနှစ်ဒီဇင်ဘာလ1ရက်နေ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
။ကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့ကြောပြပေးပါပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့အာဖဂန်နစ္စတန်မှာအစစ်အမှန်တာလီဘန်အရာရှိတူကျဆုံးခဲ့ပါတယ်။နယ်သာလန်သဟိတ်မြို့မှာတော့ဒါထူးတက်ခိုက်ခဲ့သူကိုဖမ်းမိလိုက်ပါပြီ။အီရတ်ဆန္ဒပြသူ၃ဦးကတော့ပြစ်ဒဏ်ခံရပြီးအနည်းဆုံးနောက်ထပ်58ဦးတရားလိုရခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမတင်ပြီးရေ
။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်မတွေတင်မှာတော့
ကျမတို့ပါတီဟာဗဟိုအိုးစစ်စနစ်နဲ့တွားတဲ့ paternalistic party မဟုတ်တလို့ဩဇာတိတ်ကမှကြီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့
NLD ကနေနှုတ်ထွက်ခဲ့တဲ့လွှတ်တော်အမတ်ဒေါက်တာသက်သက်ခိုင်ရဲ့ပြည်သူ့ရှေ့ဆောင်ပါတီကဗဟိုဦးစီးစနစ်ကိုရောခေါင်းဆောင်တူတဲ့အပေါ်အကုမဲ့ပါတီမဟုတ်ဘူးဆိုတဲ့အပေါ်တုံ့သက်ချက်တွေကိုနားဆင်ကြရပါမယ်။နောက် Frontier မြန်မာနဲ့ Foundation Heron Dell တို့ပူးပေါင်းပြင်ဆက်တဲ့ဒုသံစီစဉ်ကိုထုတ်ဖော်ပေးမှာဖြစ်တယ်လို့နိုင်ငံတကာတရားရုံး ICJ မှာမြန်မာအမှုဖွင့်ခံရမှုကနေဘာတွေရိုက်ခတ်လာနိုင်တယ်လဲဆိုတဲ့အပေါ်ဆွေးနွေးထားတဲ့စနေညကျန်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းနားဆင်ကြရပါမယ်။အခုရန်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြမှာပါ။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပြီးတာလီဘန်စစ်သွေးကြွအစစ်မြင့်ရရှိသူတည်ဆုံသွားတယ်လို့အာဖဂန်ရရှိတွေကဆိုပါတယ်။နိုင်ငံမြောက်ပိုင်းဂျိုးစ်ဂျန်ပြည်နယ်အစိုးရပြောခွင့်ရ F2 Murath Azar ကဒီတာလီဘန်စစ်မြင့်ရရှိကွာရီနရီဒင်းနဲ့သူ့တပ်တော်ဆောင်၄ဦးတို့ဟာသူတို့အခိုင်အမာအခြေချရာမန်ချန်ချစ်ခရိုင်တဲကတိုက်ပွဲမှာတိုက်ဆုံးခဲ့တယ်လို့မနေ့ကပြောလိုက်တာပါ။နောက်ထပ်တာလီဘန်စစ်သွေးကြွ၄ဦးလည်းညပိုင်းမှာဖြစ်ခဲ့တဲ့ဒီတိုက်ပွဲထဲမှာဒဏ်ရာရခဲ့ကြတယ်လို့ဒီပြောခွင့်ရသူကဆက်ပြောခဲ့ပါတယ်။ဒါပေမဲ့တာလီဘန်တွေဘက်ကတော့ဘာမှထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူး။ပြောခွင့်ရစာကဆက်ပြီးဒီမန်ချန်ချစ်ခရိုင်မှာပဲတာလီဘန်အဖွဲ့ဝင်25ဦးကျော်ဟာတာလီဘန်အဖွဲ့ကနေမကြာခင်နှုတ်ထွက်ခဲ့ပြီးအရသာဖြစ်ပြန်ခံယူခဲ့တဲ့ဆိုတဲ့သတင်းတွေကိုလည်းအတည်ပြုပေးခဲ့ပါတယ်။ဒီနှုတ်ထွက်ခဲ့သူတွေကအများစုကအီရန်နဲ့တူရကီကနေပြန်လာကြသူတွေဖြစ်ပြီးအားလုံးကတော့ဒီဒေသမှာအလုရှာနေတဲ့အလုလက်မဲ့လူငယ်တွေဖြစ်တယ်လို့ဆိုပါတယ်။အခုလိုချိန်မှာနိုင်ငံတောင်ပိုင်းမှာတော့ဆွေရတက်ရာရှိဂျီတူမနေ့ကပဲဘုံကွဲမှုကြောင့်တည်ဆုံးခဲ့ရပြီးနောက်ထပ်လူ3ဦးလည်းဒဏ်ရာတွေရတော့တယ်လို့အာဖဂန်တပ်ကဆိုပါတယ်။ဒါ့အပြင်နိုင်ငံအရှိတောင်ပိုင်းမှာလည်းဒရုန်းမောင်းသူမဲ့လေယာဉ်နဲ့တိုက်ခိုက်မှုကြောင့်ဝိကစားကလင်းရဲ့ဒူပါဝင်အယတအနည်းဆုံး6ဦးသေဆုံးခဲ့ရပါတယ
်။နယ်သာလန်နိုင်ငံတဟိတ်မြို့လေကောင်မှာဒေါက်တာနေကဓာတ်နဲ့လိုက်ထိုးခဲ့သူလို့တင်ရရှိတဲ့အသက်35နှစ်အရွယ်မျိုးသားကိုရဲတပ်ဖွဲ့ကစနေနေ့မှာဖမ်းမိလိုက်ပြီးလို့ Reuters သတင်းမှာရေးထားပါတယ်။ဒေတိုက်ခိုက်မှုအတွင်းလူငယ်3ဦးဒဏ်ရာရပါတယ်။လိပ်စာတိတိကျကျမရှိတဲ့အတ္တနယရှိသူကိုစစ်ဆေးမေးမြန်းဖို့ရဲစခန်းကိုခေါ်သွားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေဖြစ်ကြတဲ့အသက်15နှစ်အရွယ်ကလေးမလေး2ယောက်နဲ့အသက်73နှစ်အရွယ်လူငယ်လေးတို့ကိုတော့တောက်ကြောင်ဤနှောင်းပိုင်းမှာဆေးဝင်ကဆင်းဝင်ပြုခဲ့ပြီးဖြစ်ပါတယ်။ကလေးမလေးတွေဟာလမ်းပေါ်ကနေပြီးအနားကစတိုးဆိုင်တွေကိုဩပြီးပြေးဝင်သွားကြတယ်လို့မျက်မြင်နှစ်ဦးကိုကိုးကားပြီးအများပြည်သူဝန်ဆောင်မှုရုံးတန်းဌာန NOS ကပြောပါတယ်။တိုက်ခိုက်သူအမျိုးသားဟာမြို့လေကောင်ကကုန်တက်တခုမှာဓာတ်နဲ့ထိုးပြီးတဲ့နောက်ထွက်ပြေးသွားတာကြောင့်ရဲတပ်ဖွဲ့ရဟတ်ရင်တွေကိုပါတုံးပြီးအပြင်းထန်ရှာဖွေခဲ့ကြတာပါ။တိုက်ခိုက်မှုဖြစ်တဲ့နေရာဟာနယ်သာလန်အစိုးရရုံးဆိုင်ရာလွတ်တော်အဆောက်အဦနဲ့တိတ်မဝေးလာတယ်လို့ The Hague မြို့ဟာနိုင်ငံတကာဖွဲ့စည်းတွေနဲ့တရားရုံးတွေရုံးဆိုင်တဲ့နေရာလည်းဖြစ်ပါတယ်။အချင်းဖြစ်ပြီးတဲ့နောက်ဆေးဘဝန်ထမ်းတွေကဒဏ်ရာသူတွေကိုကူတာပေးပြီးရဲတပ်ဖွဲ့ကတဲလွန်စားတွေလိုက်ရှာနေတဲ့အတွက်အဲ့ဒီနေရာကိုနာယီအတော်ကြာပိတ်ထားခဲ့ပါတယ်။နယ်သာလန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေနဲ့တိုက်ခိုက်မှုကြမ်းစီတာတွေဖြစ်ခဲ့မှုပြီးမဲ့တခြားဥရောပနိုင်ငံတွေမှာဖြစ်သလောက်တိုင်းတာပမာဏမျိုးတော့အခုချိန်ထိမဖြစ်ဘူးလေပါဘူး။
အီရတ်နိုင်ငံမှာတော့အစိုးရဆန့်ကျင်ရေးဆန္ဒပြသူ၃ဦးပြစ်ဒဏ်ခံခဲ့ရပြီးနောက်ထပ်အနည်းဆုံး58ဦးဒဏ်ရာတွေရခဲ့ကြပါတယ်။ဝန်ကြီးချုပ် Adel Abdoumanhi နှုတ်ထွက်ဖို့လွှတ်တော်မှာတရားဝင်စာတင်ထားပြီးချိန်မှာမြို့တော်ဘက်ကနေနိုင်ငံတောင်ပိုင်းမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမနေ့ကအခုလိုဖြစ်ခဲ့ရတာလို့လုံခြုံရေးနဲ့ကြမ်းမာရေးအရှိတွေကဆိုပါတယ်။လွှတ်တော်အမတ်တွေနဲ့ဝန်ကြီးချုပ် Abdoumanhi ရဲ့လွှတ်တော်အမတ်တွေအနေနဲ့ဝန်ကြီးချုပ် Abdoumanhi ရဲ့နှုတ်ထွက်လာပေါ်မဲခွဲမလားအားလုံးကလက်ခံလိုက်ကြမလားဆိုတာကိုဒီနေ့လွှတ်တော်ထဲမှာဆုံးဖြတ်ဖို့မျှော်လင့်ထားတယ်လို့လွှတ်တော်မှနှုတ်ကဆိုပါတယ်။ပက်ကတန်ရဲ့နိုင်ငံတောင်ပိုင်းအရင်ဆန္ဒပြပွဲတွေထဲမှာဆန္ဒပြသူ40ကျော်ကလုံခြုံရေးတပ်တွေလက်ချက်နဲ့တည်ဆုံခဲ့ရပြီး နောက်တစ်နေ့စောက်ချာနေမှာဆန္ဒပြဆန့်ကျင်မှုတွေဖိအားတွေတိုးများလာပြီးဝန်ကြီးချုပ်အနေနဲ့ပါလီမန်မှာနှုတ်ထွက်စာတင်ဖို့ကြေညာခဲ့တာဖြစ်ပါတယ်။အခုလောနှုတ်ထွက်စာတင်တာကအီရတ်နိုင်ငံကအကြီးဆုံးရှီရိုက်ဘာသာရေးခေါင်းဆောင်အနေနဲ့အစိုးရအပေါ်သူထောက်ခံမှုကိုပြောင်းလဲသိမ်းလိုက်ပြီလို့အပတ်စဉ်ဘာသာရေးစုတောင်းပွဲမှာပြောခဲ့ပြီးဖြစ်လာခဲ့တာပါခင်ဗျ။
အယ်ဘေးနီးယားနိုင်ငံမှာငလျင်ဘေးဒဏ်ကနေအသက်မတည်ကြံရည်သူတွေကိုရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေကြရပ်လိုက်ပြီးလို့ဝန်ကြီးချုပ်အဲဒီရော်မာကစနေနေ့မှာကြေညာပါတယ်။အင်္ဂါနေ့ကလှုပ်တဲ့ငလျင်တပ်ကိုအပြင်းထန်ဆုံးခံခဲ့ရတဲ့သူမင်းမျိုးလေးကတည်ဆုံးသူ26ဦးမှ6ယောက်ဟာမိသားစုတစုတည်းကဖြစ်ပြီးအဲဒီအထက်မှာတယောက်ကလွဲလို့ကျန်သူအားလုံးဟာအသက်30အောက်တည်ဖြစ်ပါတယ်။သူတို့ရဲ့နာရီကိုတောက်ကြနေကြလို့ပါတယ်။တီဗရနာမျိုးတော်အနောက်ဘက်ကီလိုမီတာ30ဝေးတဲ့ဒူရက်စ်စိတ်ကမ်းမျိုးမှာ24ဦးတည်ဆုံးပြီးကာဘင်းမျိုးမှာ2ဦးတည်ဆုံးပါတယ်။စုစုပေါင်းတည်ဆုံးသူ52ဦးရှိပြီးအဲ့ဒီအထက်မှာကလေးငယ်9ယောက်ပါပါတယ်လူပေါင်း900တန်ရာရပြီး9000ကျော်ဦးအိမ်မဲ့ဖြစ်သွားပါတယ်ပြင်းအား 6.4 ငလျင်နဲ့နောက်ဆက်တွဲငလျင်တွေကြောင့်အဆောက်အဦပေါင်း 1200 ပျက်စီးသွားပါတယ်နောက်ဆက်တွဲငလျင်တွေလုံနိုင်ချေရှိသေးတယ်လို့ငလျင်တိုင်းတာရေးပညာရှင် Rexet ကိုချီက VOA ကိုပြောပေမဲ့အားပြော့မယ်လို့ဆိုပါတယ်ငလျင်လှုပ်ပြီးချင်းပါပဲဥရောပသမဂ္ဂ EU ကရှားဖွေကယ်ဆယ်ရေးလှုပ်သားတွေလွှတ်ပြီးအကူအညီပေးခဲ့ပြီးတော့အခုတော့အယ်ဘေးနီးယားဆူရကအပြည့်အစည်းပမာဏကိုတိုင်တာဖို့ကြွမ်းကျင်သူတွေတောင်းခံထားပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကီလိုဟတ်တင်ကား9ရောကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA American တိုင်းရဲ့တင်းငွေနေနေမနေ့ပိုင်းသတင်းတွေကိုဆက်ပြောပြပေးနေပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာသမိုင်းတည်းဂျုံကရသမျှတဲ့အမိုက်မဲဆုံးလူသားဖြစ်ပြီးတကယ့်ပယ်ထိန်ဂျုံကြီးအစ်စ်ကိုမချာခင်တွေ့မြင်စေရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံကမနေ့ကပဲသတိပေးလိုက်ပါတယ်။နိုင်ငံတကာမှာအထူးချန်ဆန်နေတဲ့မြောက်ကိုရီးယားအနေနဲ့သူတို့ခေါ်အထူးကြီးမားတဲ့ဒုံးကျည်အတွေ့လိုက်ပစ်စနစ်ကိုစမ်းသပ်ဖြစ်လို့ပြီးနှစ်ရက်ကြာမှအခုလိုပြင်းပြင်းထန်ထန်ထပ်တည်ပေးလိုက်တာပါဒီဒုံးကျည်နှစ်ခုကတော့အရှိပင်လယ်လို့လူသိများတဲ့ဂျပန်ပင်လယ်ထဲကိုချခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကထုတ်ပြန်ခဲ့တယ်လို့ AFP သတင်းဌာနကဆိုပါတယ်တကယ်တော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကိုတိုင်ကြီးကျက်တဲ့ဒီဒုံးကျည်ပြစ်ခတ်မှုပြီးမှဂျပန်ဝန်ကြီးချုပ်အာဘေကဒါဟာပယ်ထိန်ဒုံးပစ်လို့မှုတာဖြစ်တယ်လို့သုံးနှုန်းခဲ့ပြီးကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်တာလည်းဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကဝန်ကြီးချုပ်အာဘေဟာကမ္ဘာပေါ်မှာအញ្ញံဆုံးလူသားနဲ့သမိုင်းတည်းဂျုံခဲ့သမျှအမိုက်မဲဆုံးဖြစ်တယ်လေဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဒီပယ်ထိန်ဒုံးနဲ့သတင်းတပ်ပုံထဲပါအတွဲလိုက်ပစ်ထည့်တဲ့ဒုံးကိုမခွဲခြားတက်လို့ပါလို့ဝေဖန်လိုက်တာကိုမြောက်ကိုရီးယားဆူရပိုင်း KCN နဲ့သတင်းစင်ကဖော်ပြခဲ့ပါတယ်ခင်ဗျ။
ဟောင်ကောင်မှာစနေနေ့ကငင်းချမ်းတဲ့ဆန္ဒပြပွဲတော်များများလုပ်ခဲ့ကြပြီးအဒီကရုံးနေနေရဲတပ်ဖွဲ့ဝင်အများအပြားကိုချထားတယ်လို့ရိုက်တာစနေနေ့ဘုတ်မှာဖော်ပြထားပါတယ်။ဒီမိုကရေစီရဲတပ်ကြွလှုပ်ရှားသူတွေကတော့သူတို့အဆိုအဖျင်းရဲတပ်ဖွဲ့ရဲ့ရက်စက်မှုနဲ့ဥပဒေမဲ့ဖမ်းဆီးမှုတွေကိုဆက်ပြီးအန်တုသွားမယ်လို့အခိုင်အမာပြောကြပါတယ်။လွန်ခဲ့တဲ့3လကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတပ်ပစ်ခဲ့တဲ့နေရာလို့ဒေသခံတို့ယူဆထားတဲ့ Prince Edward ရထားဘူရာယုံအပြင်ဘက်မှာစနေနေ့ကပဲလူတွေစုဝေးပြီးအမှတ်တရအကုန်ပြုကြပါတယ်။ကျေတပ်ဖွဲ့ကတော့အဲ့လိုဆွဆွဲချက်ကိုညှင်းပါတယ်။ဒီကိစ္စတဲ့တင်ဘက်ကလုပ်တဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီလိုလားတဲ့ကိုယ်စားလှယ်လောင်းတွေအနိုင်ရတာကိုအောင်ပွဲခံတဲ့အခမ်းအနားတစ်ခုအတွင်းတက်ရောက်လာသူတွေက Glory to Hong Kong ဆိုတဲ့တချင်းကိုတည်ဆူကြပါတယ်။ဒီတချင်းဟာဆန္ဒပြပွဲတွေမှာတရားဝင်သတ်မှတ်ထားတာမဟုတ်တဲ့အထိတ်မှတ်တချင်းဖြစ်လာနေတာပါ။ဒီလိုမျိုးများကဒီမိုကရေစီလှုပ်ရှားမှုရဲ့အမှတ်တင်ကိတာတစ်ခုဖြစ်တဲ့လက်ငါးချောင်းဖြန့်ပြီးတော့မြှောက်ထားကြပါတယ်။ဒေသဆိုင်ရာရွေးကောက်ပွဲတွေမှာဒီမိုကရေစီရေလိုလားသူကိုယ်စားလှယ်လောင်းတွေအပြတ်အသတ်အနိုင်ရပြီးတဲ့နောက်ဟောင်ကောင်မှာအတော်လေးအေးအေးချမ်းချမ်းရှိနေတာပါတကြွလူရှားသူတွေကတော့သူတို့လူရှားမှုရဲ့အရှိန်အဟုန်ကိုဆက်ထိန်ထားဖို့စိတ်အားထက်သန်နေကြဆဲရှိပုံရပါတယ်1998ခုနှစ်မှာဟောင်ကောင်ကိုတရုတ်အုပ်ချုပ်မှုအောက်ပြည်ထောင်ကလွှဲပြောင်းပေးချိန်တုန်းကကတိကဝတ်ပြုခဲ့တဲ့လွတ်လပ်ခွင့်တွေကိုတရုတ်ကဝင်ဆွတ်ဖက်နေပြီလို့မြင်ပြီးဆန္ဒပြသူတွေဒေါသထွက်နေကြတာပါဒီကတော့သူတို့ဝင်ဆွတ်ဖက်တယ်ဆိုတာမဟုတ်ဘူးလို့ညင်ထားပြီးအဲ့ဒီချိန်ကချမှတ်ခဲ့တဲ့တနိုင်ငံစနစ်နှစ်ခုဆိုတာပေါ့အခိုင်အမာဆက်ရှိတယ်လို့ပြောထားပါတယ်။ပြည်ပအင်အားစုတွေကသာမတည်မငြိမ်ဖြစ်အောင်သွေးထိုးလှုံ့ဆော်နေတာဖြစ်တယ်လို့လည်းအပြစ်တင်ထားပါတယ
်။ထိုင်းနိုင်ငံအခြေပိုင်းကတရိတ်ဆိုင်ရုံမှာလာကြည့်သူများနေတဲ့မွေးကင်းစအပူစားရှင်မြင့်လေးရဲ့နာမည်ပေးပြိုင်ပွဲစနေပါပြီ။လွန်ခဲ့တဲ့လကချမ်မိုရီပြည်နယ်ခေါ်ကျူးတရိတ်ဆိုင်ရုံမှာမွေးခဲ့တဲ့ဒီရှင်မြင့်ပုအထီးလေးနာမည်အတွက်မဲပေးကြဖို့မနေ့ကလာကြည့်တဲ့သူတွေကိုတရိတ်ဆိုင်ဝန်ထမ်းတွေကဖိတ်ခေါ်နေပါတယ်။ဘန်ကောက်မြို့ပေါ်နေမိုင်50ခန့်ဝေးတဲ့ဒီပြည်နယ်တရိတ်ဆိုင်ကဝန်ထမ်းတွေက6កောင်မြောက်ရှိလာတဲ့ဒီရင်မြင့်ပူလေးရဲ့နာမည်ကို Kaki, Wachidalu, Pimala, Mutum, Wapong Lilu, Pimala, Mekwe Kaini Bale, Lu Rider, Sanitanama Subale, Dime Bemugu, Dressing, Trace and your Facebook, Lumukuya, Internet Samanaba Male, Sadi Navy, Dizamanese, D, maybe when Pira Bale, and also Maya Lago, Dizamanese Shema, Jinya Mapsi, maybe to Rego, Maple Soup, Pira season at Pavale.
ဖိလစ်ပိုင်နိုင်ငံကအင်ရှင်နှစ်လက်ခံကျင်းပနေတဲ့အကြိမ်30မြောက်ရှိတော်ရှာအာကစားပြိုင်ပွဲ SEA Games ဖွင့်ပွဲအခမ်းအနားကိုလိုမနက်
22ဘောလုံးသင်းကတော့အုပ်စုနောက်ဆုံးပွဲအဖြစ်ဒီဇင်ဘာလ2ရက်တနင်္ဂနွေနေ့မှာကမ္ဘောဒီးယားတင်းနယ်ရှိနိုင်ငံကစားပါမယ်မြန်မာသင်းဟာဒီပွဲကိုအနိုင်ရရင်အုပ်စုပထမနဲ့နောက်တစ်ဆင့်တက်မှာဖြစ်ပြီးတရေကြရင်တော့မှအုပ်စုဒုတိယနဲ့တေချာပေါက်တက်မှာပါရှုံးသွားမယ်ဆိုရင်တော့ဖိလစ်ပိုင်နဲ့မလေးရှားအသင်းတွေရဲ့နောက်ဆုံးရလဒ်တွေပေါ်မူတည်သွားမှာဖြစ်ပါတယ်ဥရောပဒီတောင်းလ
ြီးဌာနချုပ်မှလည်းကြောင်မီးသွေးရှင်နံနဲ့သဘောတဝိစီမံကိန်းတွေရဖို့စနစ်ကြသူတွေတောင်းဆိုကြပါတယ်ခင်ဗျာ
ထိတ်တဲရောက်တဲ့နေ့ကိုကိုဝင်းမင်းနဲ့ကိုကြွကြော်သိန်းတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတပုတ်ကိုနားဆင်ကြရအောင်ပါရှင်ပြည်သူ့ရှေ့ဆောင်ပါတီ PPP အနေနဲ့ဗဟိုဦးစီးစနစ်ကိုကျင့်သုံးမှာမဟုတ်သလိုဩစာကြီးမားတဲ့ခေါင်းဆောင်တဦးတည်းကိုပဲအားကိုမဲ့ပါတီမဟုတ်ကြောင်း PPP ပါတီတည်ထောင်သူဒေါက်တာတက်သက်ခိုင်ကနိုဝင်ဘာလ30ရက်နေ့ရန်ကုန်မှာလုပ်တဲ့ပါတီမိတ်ဆက်ပွဲမှာပြောသွားပါတယ် PPP ပါတီအနေနဲ့2020ပြည်နှစ်ရွေးကောက်ပွဲမှာတိုင်းဒေသကြီးတွေမှာပဲအဓိကရှင်ပြိုင်သွားမှာဖြစ်တယ်လို့လဲဆိုပါတယ် NLD ပါတီဝင်အဖြစ်ကနေနှုတ်ထွက်ခဲ့တဲ့ဒဂုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာတက်သက်ခိုင်ဦးဆောင်ထူထောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီအပေါ်သဘောထားအမြင်အမျိုးမျိုးရှိနေတဲ့အကြောင်းမိုင်းအင်ဂျင်နိုင်ကဆက်ပြီးတင်ပြပေးမှာပါ
အချိန်တလကျော်အတွင်းပါတီဝင်အင်အား1000ကျော်ရှိနေပြီဖြစ်တဲ့ပြည်သူ့ရှေ့ဆောင်ပါတီ PPP ကိုအောက်တိုဘာလ23ရက်နေ့ကရွေးကောက်ပွဲကော်မရှင်ကတရားဝင်မှတ်ပုံတင်ခွင့်ပြုလိုက်တာဖြစ်ပါတယ်။2018ခုနှစ်နိုဝင်ဘာလကလေးကပြည်သူ့ရှေ့ဆောင်ပါတီကိုထူထောင်ဖို့စတင်ကြိုးပမ်းခဲ့ကြတာဖြစ်ပြီးဒေါက်တာတက်သက်ခိုင်အပါအဝင်ပါတီတည်ထောင်သူ19ဦးဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့တက်သည့်ပညာရှင်အများစုဖြစ်ကြပါတယ်။မနေ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့ပါတီမိတ်ဆက်ပွဲနဲ့သတင်းစာရှင်းလင်းပွဲမှာတော့ပါတီကိုထူထောင်သူလည်းဖြစ်တဘာပတိအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာတက်သက်ခိုင်ကပြည်သူ့ရှေ့ဆောင်ပါတီအဓိကကျင့်သုံးမဲ့မူဝါဒနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ကျွန်မတို့ပါတီဟာဘဟုဦးစီးစနစ်နဲ့သွားတဲ့ Paternalistic Party မဟုတ်တလို့ဩစာတိတ်ကမကြီးမားတဲ့ခေါင်းဆောင်တယောက်တည်းကိုသာအားကိုးတဲ့ Personalistic Party လည်းမဟုတ်ပါဘူးရှင်။ကျမတို့ပါတီကပြည်သူလူထုတရားလုံးလူမှုစည်းဝါးခွင့်မျိုးတိုးတက်ဖို့တိကျတဲ့မူဝါဒမူပေါင်းနဲ့လုပ်ငန်းစဉ်တွေအပေါ်အခြေခံပြီးတည်ဆောက်သွားမဲ့ programmatic party ဖြစ်ပါလေ programmatic party လို့ဆိုရမှာလူတစုတစ်ယောက်ရဲ့ချင်းချင်းယူဆချက်ပေါ်အခြေမခံပဲယုံကြည်စိတ်ချရတဲ့သူတေသနာတွေးရှိချက်တွေလက်တွေ့ကြတဲ့သုံးသပ်ချက်တွေပေါ်အခြေခံပြီးမူဝါဒဆက်မှတ်ခြင်းနိုင်ငံတော်မှလက်ရှိကောင်းတဲ့ပေါ်နေတဲ့လုပ်ငန်းစီမံချက်များပေါ်တင်ကန်းစာပြီးပြီးအနာဂတ်မူဝါဒမှာများချမှတ်တော့မှာဖြစ်ပါလေရှင်
2020ပြည့်ရွေးကောက်ပွဲအတွက်ပါတီအနေနဲ့ပြင်ဆင်နေရမှာတိုင်းဒေသကြီး9ခုမှာပဲအဓိကဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ကြောင်းပြည်သူ့ရှေ့ဆောင်ပါတီတဘာပတိအဖွဲ့ဝင်ဦးမြင့်မောင်ထွန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်။စည်သားဒီပေါ်မှာသွားပြီးတော့ရှင်ပြိုင်နိုင်မှုမလို့ဘူးလို့အကြမ်းမင်းတော့ကျွန်တော်တို့စဉ်းစားထားတာရှိပါတယ်။သို့တော်လည်းပဲအဲ့ဒီပြည်နယ်မှာရှိနေတဲ့ပြည်သူတွေရဲ့ဆန္ဒအရပေါ့နော်လူသားချင်းအရလူအိုက်ရတော့ကျွန်တော်တို့ဒီနေ့မှာမရောက်ရှင်တဲ့ကိုလည်းစဉ်းစားထားပါတယ်သူတို့လည်းအဆုံးဖြတ်ထားတာဒီနေ့ကတော့ဒီနေ့ကြီးမရှိသေးပါဘူး
တက်တိပညာရှင်တွေဦးဆောင်တဲ့ပြည်သူ့ရှေ့ဆောင်ပါတီလိုမျိုးနိုင်ငံရေးပါတီတစ်ခုပေါ်ထွက်လာတာဟာ
နိုင်ငံရဲ့လိုအပ်ချက်နဲ့အထူးကိုက်ညီမှုရှိနေကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
။ဒါဆိုလို့ရှိရင်ကျွန်တော်တို့အခုရှိနေတဲ့နိုင်ငံရေးပါတီတွေဟာလုံခဲ့တဲ့9နှစ်လုံးလုံးကျွန်တော်လေ့လာကြည့်တဲ့အခါမှာလိုအပ်ချက်တွေအများရှိတယ်အားနည်းချက်တွေအများရှိတယ်။နောက်အခုဒေါက်တာသက်သက်ခိုင်တို့ဖွဲ့စည်းထားတဲ့အခုပြည်သူ့ရှေ့ဆောင်ပါတီဟာသူတို့ပြောတဲ့အတိုင်းဆိုလို့ရှိရင်သူတို့စုပေါင်းကောင်းဆောင်တဲ့အဖွဲ့ဖြစ်တယ်။နောက်ပြီးတော့မှလူငယ်တွေနဲ့ပေါင်းရင်ဖွဲ့စည်းထားတယ်။အာဏာရှင်ဆန်ဆာမျိုးအုပ်ချုပ်တာမဟုတ်ဘဲနဲ့အဲ့လိုမျိုးပေါ့ဟိုဒီမိုကရေစီနှီးကြကြပြည်သူတွေအတွက်နိုင်ငံအတွက်နောက်ပြီးတော့တိုင်းရင်းသားတွေအတွက်လည်းပါတယ်။လူမျိုးမခွဲခြားဘဲနဲ့အခုအားလုံးအကျိုးရှိဖို့လုပ်တဲ့ပါတီဆိုကျွန်တော်အနေနဲ့တော့အများကြီးသဘောကျတယ်
အခုလိုတော့တသက်ခိုင်ပါဝင်ထူထောင်ခဲ့တဲ့ပြည်သူ့ရှေ့ဆောင်ပါတီဟာဒီမိုကရေစီအင်အားစုတွေကိုရိမ့်ရိုင်သွားအောင်လုပ်တဲ့ပါတီအသစ်များဖြစ်နေမလားဆိုပြီးမေးခွန်းထုတ်လာသူကအမေရိကန်ပြည်ထောင်စုအခြေစိုက်မြမရေးလေးလာဆောင်ကြည့်နေတဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်
။ပါတီကစ်တီဟာကျွန်တော်အခု2015တဲ့ထွက်လာတဲ့ပါတီကစ်တီဖြစ်လို့ရှိရင်သူတို့ဟာဒီနေ့လက်ရှိအနာရနေတဲ့အင်္ဂလိပ်ဆိုရရင်ငါရဖာကြီးတမန်ရေးဆိုအရင်ကဘူးဝင်သူတို့အားမရတဲ့ဘုံစံပြနေတော့ဘူးဘုံတို့ကမတော်မတူဘူးအစ်ချလာရတယ်သူတို့လည်းကျူသာဖို့အမျိုးမျိုးကျူသာကြမှာပေါ့နော်ဘုဘောကျန်ကောင်းမြင်လာကဗမာနိုင်ငံမှာဒီနေ့နိုင်ငံရေးအခြေအနေဟာအခြေအနေအမျိုးမျိုးပေါ့နော်အာဏာရှင်တို့ဆန်တဲ့အုပ်စုနဲ့ဒီမိုကရေစီဆန်တဲ့ဆိုရဒီနေ့မွန်ဆိုနေတဲ့အချိန်မှာခုတတိယပြည်ထောင်စုဖက်ကပေါ်လာတယ်ဟာဒီမိုကရေစီအားစုဖက်ကရင်းရင်းကြီးအောင်ဖြစ်တဲ့ပါတီအစ်စ်တွေလာလို့ကျွန်တော်အဆင်ပြေရှိပါတယ်ခင်ဗျာ
တည်သူရှိဆောင်ပါတီရဲ့သတင်းစာရှင်းလင်းပွဲကိုတက်ရောက်လာတဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ကတော့ပါတီရဲ့ဂုဏ်သူးဆောင်အကြံပေးဖြစ်ထဲထဲဝင်ဝင်ပါဝင်ကူညီသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ပါတီမိတ်ဆက်ပွဲကိုတက်ရောက်လာတဲ့ SNLD ရှမ်းမျိုးသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့တွဲဘက်အထွေထွေအတူရမှုဆိုင်းကျော်ညွန့်ကတော့နိုင်ငံရေးပါတီတွေတဲ့ပုံစံသစ်အနေနဲ့ထွက်ပေါ်လာတဲ့ပြည်သူပါတီကိုကြိုဆိုကြောင်းပြောကြားခဲ့ပါတယ်။တည်သူရှိဆောင်ပါတီအပါအဝင်ရွေးကောက်ပွဲကော်မရှင်ကခွင့်ပြုချက်အမှတ်ပုံတင်ရရှိထားတဲ့ပါတီစုစုပေါင်းဟာအခုဆိုရင်တရားပဝင်းခြင်းမှာရှိနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
သောရရှင်တို့ခုနဆင်ပြေးကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်နေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုကတော့ Frontier မြန်မာနဲ့ Foundation Hirondelle တို့ပူးပေါင်းတင်ဆက်တဲ့ဒုအတန်စီစဉ်ကိုထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျွန်မကတော့ဇာနေပါစကိုင်းတိုင်းဒေတာကြီးမှာနေထိုင်နေကြတဲ့ရှမ်းလူမျိုးတွေဟာသူတို့ကိုသူတို့ဒုတိယရန်စာနိုင်ငံသားလို့ခံစားနေရပါတယ်တိုင်းဒေတာကြီးအစိုးရအဖွဲ့ကသူတို့ရဲ့ပွဲတော်သူတို့ရဲ့ဘာသာစကားပညာရေးနဲ့လူငယ်တွေအတွက်လောက်ကန်ခွင့်လန်းတွေကိုထောက်ပံ့မပေးဘူးလို့ပြောဆိုနေကြပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့မုံရွာဂေဆက်နဲ့ဒို့အတန်တို့ဟာသူတို့ရဲ့နေထိုင်မှုဘဝပုံစံမိမိန်ပြောက်ွယ်မှာကိုစိုးရိမ်နေကြတယ်။စကိုင်းတိုင်းတွင်နေထိုင်နေကြတဲ့ရှမ်းလူမျိုးတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မှာအပြည့်စုံကိုမုံရွာကိစ္စမှသတင်းတောက်အီအီမွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
။စကိုင်းတိုင်းဒေသကြီးအစိုးရအနေနဲ့တိုင်းတွင်နေထိုင်တဲ့တိုင်းရင်းသားလူမျိုးတွေကိုခွဲခြားဆက်ဆံမှုရှိမရှိရာလမ်းတွေကိုကြည်ချင်းဖြင့်သိနိုင်တယ်လို့တိုင်းတွင်နေထိုင်တဲ့ရှမ်းတိုင်းရင်းသားတအုပ်ဖြစ်တဲ့ဦးစိုးဝင်းကပြောပါတယ်။ အထူးသဖြင့်ဟ ோம் လင်းဗမာအဝေးပြေးလမ်းမကြီးပါဟ ோம் လင်းမှာနေထိုင်ရတဲ့ရှမ်းတိုင်းရင်းသားတွေအနေနဲ့သူတို့ရဲ့ရိုးရာကောက်တက်စားပွဲတော်ကိုတက်ရောက်ကြတဲ့အခါမှာတိုင်းဆိုးရကတင်နာစနစ်နဲ့ဖောက်လုပ်ပေးထားတယ်အဲ့ဒီလမ်းမကြီးကိုပဲမဖြစ်မနေအသုံးပြုကြရပါတယ
်လက်မှတ်ဒီထိုးပြီးတော့မှအပေါ်ရန်လေးပဲလို့ပြောတာပေါ့ဗျာဟုတ်ကဲ့တော့နှစ်ကြလဲကျွန်တော်တို့ပြုပြီးပြီးချင်းကျွန်တော်တို့တွားလို့မရဘူးဒီနေ့လဲတွားလို့မရဘူးကျွန်တော်တို့ဒီတော်ကြီးစီတင်မယ်ဒီဒီကျွန်တော်တို့ဒီစနစ်စာပေနဲ့ရည်ရည်မှုကော်မတီကဥဆောင်ပြီးဒီလိုမျိုးထည့်ပြီးတော့အခုကျွန်တော်တို့ဒီကော့ဖီစာပွဲကြီးဒီလားနေစာပြီးဒီစင်မာဒီထဲမှာကျွန်တော်တို့ပမောက်ပွဲရှိတယ်နန်တော်ပွဲရှိတယ်ဟိုမီပွဲရှိတယ်အောင်းရင်ကျွန်တော်ညံမှာကို၄ပွဲရှိတယ်ဗျလမ်းကြီးသွားလို့မရတော့ပြည်သူလူထုကလည်းလည်းစူးစင်းနေတယ်
အစိုးရပေါ်ယုံကြည်မှုအားနေတာကြောင့်အခုလက်ရှိလမ်းအမြန်ပြန်ကောင်းရေးအတွက်ရှမ်းနီစာပေနဲ့ရင်းချမှုအတင်းကဥဆောင်ပြီးဒေသခံတွေရဲ့ထဲ့ဝင်ငွေနဲ့ပြန်ပြင်မှုပြည်တော်စုအစိုးရကိုစာတင်တောင်းဆိုထားတယ်လို့သိရပါတယ်။ဥဆောင်ကရှမ်းနီတိုင်းရင်းသားစာပေနဲ့ရင်းချမှုကော်မတီကိုတာဝန်ယူဥဆောင်နေတဲ့သူတူပါ။ဟ ோம் မလင်းပမောက်လမ်းဟာစကိုင်းတိုင်းအတွင်းကရှမ်းတိုင်းရင်းသားတွေအတွက်ခွဲခြားဆက်ဆံမှုရဲ့တာရကတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။ပါကြောင်လဲဆိုတော့အဲ့ဒီလမ်းကြောင်းတိုင်းရင်းသားတွေရဲ့ရိုးရာရင်ကျေးမှုတွေဘာသာစကားတွေလူငယ်တွေရဲ့အလောက်ကန်ခွင့်လန်းတွေအတွက်ထိခိုက်မှုတွေရှိနေလို့ပါ
ကျွန်တော်တို့ရှမ်းကြီးတွေလို့ဘုံတုံးရှမ်းကြီးမြစ်တကူကွဲတော့စစ်တိုင်းတွေ့ရတာသိတရားဟောပါမှာလေနော်ကျွန်တော်တို့ရှမ်းကြီးက၄နှစ်မြောက်ကျွန်တော်တို့တကူကွဲလုပ်ပါတယ်50တိမှထောက်ပံ့ကြီးမရှိပါဘူးဒါဆိုရင်ကျွန်တော်တို့ရဲ့ဒါဖွဲချတာလာသွင်းမှုသူတို့ကလည်းကျွန်တော်တို့အခုရောင်းနေမရှိဘူးဒါကျွန်တော်မသိဘူးလေ။ဒါတော့တိုင်းပြည်ရဲ့ခံစားချက်ပေါ့ဗျာနော်
။အဲ့ဒီလိုပြုလုပ်တာဟာဒေသခံရှမ်းတွေကိုတိုင်းဆိုရကဖဲထုတ်ထားသလိုခံစားရတယ်လို့သူကဆိုပါတယ်။စကိုင်းတိုင်းတွင်းကချင်း၊နာကနဲ့ရှမ်းရိုးရာပွဲတော်တွေနှစ်စဉ်ကျင်းပပြီးမယ်။နန်တော်မှာကျင်းပတဲ့ရှမ်းဒီပွဲတော်ကိုတော့တခါမှထောက်ပံ့ကြီးမရခဲ့ပဲတိုင်းဆိုရအဖွဲ့ကိုဖိတ်ကြားတာတောင်မလာတာကြောင့်စိတ်အနှဲငယ်ပြက်မိတယ်လို့သူကဆက်ပြောပါတယ်။အဲ့လိုကိစ္စတွေဟာရိုးရာပွဲတော်တွေမှာပဲရပ်တန့်သွားခြင်းမရှိဘူးလို့ရှမ်းစာပေနဲ့ရင်ကျေးမှုအတင်းဥက္ကရာဦးဆိုင်ချင်းညွန်းကခုခံပြောပါတယ်။တိုင်းဆိုရအနေနဲ့တိုင်းရင်းသားစာပေအထူးသဖြင့်ပညာရေးနဲ့ပတ်သက်တဲ့နေရာတွေမှာလည်းထောက်ပံ့ပေးမှုမရှိဘူးလို့ဆိုပါတယ
်။ဟိုအစိုးရအကြောင်းကြီးမှာချမ်းတိုင်းရင်းသားစာပေပြင်ရတော့ဘောနော်ချမ်းတိုင်းရင်းသားပြင်ခအဲ့မှာမိသားလာပြီးတော့အဲ့ဒါတစ်မျိုးတော့နောက်ဟိုနည်းနည်းโอ้ตัวกูด่าอ๋องกูเนเน่ฮ้อซาคิดได้ဥစ္စာကြတော့ကြည်ချင်းနှိမ့်နဲ့เนเน่လူစွေတဲ့ငါးသား6တောင်းအောင်ပြီးမယ်လို့သူတို့ကချမ်းသာပြီးဟိုကောင်းမွန်စွာတတ်ကြောင်းတဲ့လူကိုကြတော့ဒီ language ဒီရှားပေါ့သူကတလားကို3တောင်းဟိုစာတင်ချင်းတစ်ချိန်ပဲတင်ရတော့ဘောနော်အဲ့ဒါကြတော့တလားကို3တောင်းဆိုတာအဲသူ1ကြီးဆိုတော့လုံးဝအာမခံချက်မရှိဘူးလေအင်းရိုးရောခုနကတော့အစိုးရဝန်ထမ်းကြတော့ဟိုဘာမှမျှော်လင့်ချက်မရှိဘူးပေါ့ဦးရောအရက်ကြတော့အခုအရွယ်ရောက်ပြီးဟိုလုံနိုင်ခိုင်နိုင်တဲ့အရွယ်တွေကြတော့အကုန်လုံးကပညာအကြီးချင်းကတော့ချုပ်တဲ့တာပေါ့အဲ့ဒါကိုကုစားပြီးဟိုကတော့အတော်လူတယ
်ရှမ်းစာပေပြန်ပွားဖို့အတွက်ဆိုရင်လေတိုင်းရင်းသားဘာသာပြဆရာဆရာမတွေပေါ်ထွက်လာဖို့အတွက်တင်နန်းကျောင်းတွေပို့ရမှလည်းအလှငွေနဲ့သာရက်တည်နေရတယ်လို့သူကဆိုပါတယ်တိုင်းဒေသကြီးအစိုးရအဖွဲ့အဝင်လည်းဖြစ်တဲ့ရှမ်းတိုင်းရင်းသားရေးရာဝန်ကြီးလည်းဖြစ်တဲ့ဒေါ်နန်းမွေးမွေးခင်ကတော့တိုင်းရင်းသားတွေလိုချင်တာဟုသမျှကိုမဖြေစည်းပေးနိုင်ခဲ့ပေမဲ့လည်းသူတို့အတွက်လိုအပ်တာတွေကိုလုပ်ပေးခဲ့တယ်လို့ပြောပါတယ်အရင်အစိုးရလက်ထက်နဲ့စာရင်တိုင်းရင်းသားစာပေတွေပို့တင်ကြပေးနိုင်ခဲ့တယ်လို့သူကပြောပါတယ်
အခုကဘတ်ချက်ကတော့ဒီလိုသွားနေလဲဆိုတော့လုံပြီးတော့မှတန်ရင်းသားအလုံးအတွက်ဆိုပြီးတော့မှဒီလိုပဲသွားလိုက်တယ်။သွားတဲ့အခါကျတော့အန်သူတို့ကတိုင်းလိုက်ရဝင်ကြီးဖြစ်ပြင်မဲ့ဒီရဲ့အခုတန်ရင်းသားတွေရဲ့အတုံးစိတ်ကိုပုံပန် management လုပ်ပိုင်ခွင့်ရှိ။လုပ်ပိုင်ခွင့်ရှိလို့ဆိုတာငါတို့ကဒီစာပေအတွက်ကိုငါတို့ဘယ်လောက်သုံးမယ် the boy. The boy or the woman who blocked on me so that she might come back and don't see. But the young man, my young man, was saying, Lamaki said to me that when I'm thinking of young boy, you don't have to feel like the body I get to see busy in the dama, hook enough. Not who I saw, the dama, Uma Boga, so saying, Louis and Naja will be the boy, a cool solution, a young man, you know. When I take it to you, but it's how big I had to my daughter, when I put a vocational education training in Nayo at the Indian.
Lungeri Logan Yashiao, Nibian at the Muan Yan Patalu, the Nanulu Anirelu, Tumaga, she swept your jabare. Away then, Janir, Tatiani Jana, a tenesangani a year, Gose coming out of Puya being down, two a drug a load of Kuyabu down, Matriyabu, Lo Subare, Ularangani, a tatango yapo, the Chayarigo, Kakake, Tata Kayabi, Puerta Kuyabu, Juzagari, Puya being a Miokala Logan, she Miobe Lucia Shide, Lu Tuga Subare.
လောကန်ခွင့်လန်းကတော့တော်တော်ကိုနည်းတယ်လို့ပြောမှာပဲအမေမတ်လောက်ကြမရှိတော့ကျွန်တော်တို့ကဟိုလင်မျိုးကတော့ကျွန်တော်တောင်းရဟိုလူရောလက်လေးလောက်ပေါ့လက်အတန်းကျအဲ့ဒါတခုရှိမှာအဲ့ဒါလည်းကျွန်တော်စာကြည့်တော့ရေးဖြစ်ရှင်းနိုင်ဖို့လောက်ပဲကျွန်တော်လုပ်ခဲ့ကြတယ်အဲ့ဒီနည်းအမေမတ်ကကြည့်ရွေးအနေနဲ့ဆိုရင်ကျွန်တော်တို့ကျွန်တော်ဒေတာပဲလောက်ဆိုတော့အရှိတော့ကြရတယ်ဟာအဲ့ဒီအ တယ်မော်ရီတော်ကြည့်ကြကြတော့လို့စီးသွားတယ်အဲ့တော့တော့ရလို့ပဲလည်းတော်ကုန်းနမြန်တော့တယ်ပေါ့ကုန်းနမြန်တော့ဆိုတော့ဒီဒီနောက်ပိုင်းမှာကျွန်တော်ပါဖြစ်သွားတယ်ဆိုတော့ရှူရီကလည်းကုန်းတော့ဖြစ်သွားပြီကျွန်တော်အဲ့မော်ရီကလည်းဆောက်ကအကုန်လုံးအဲ့လိုဖြစ်သွားတာကြောင့်ကျွန်တော်ပိုင်းဒေတာခံနေတော့တော်တော်အလောက်ကန်ခွင့်လန်းကပမာဏရှိတဲ့လောက်ဖြစ်သွားရင်ကျွန်တော်ဒီဘောကြီးအနေနဲ့ဆိုတော့တော်တော်ကြက်တဲလာရရပေါ့အစားလို့ရလဲကျွန်တော်ကမရှိဘူးဆိုတော့ဒေတာရညီတာလည်းပညာရရလည်းအလောက်ကြီးနေမှာရဲ့အနေဒါမှမရှိဘူးဆိုတော့ကျွန်တော်ကဘာလုပ်ရမလဲဆိုတာမသိဘူးပြေသွားဒေတာအတွက်စူးစူးကြီးအောင်ကြံရသေးတယ်အဲ့မော်ကြီးစီသွားတော့ဘာဖြစ်လဲမူးလေးစီဝိုင်းဒါပေါ်ရဲ့
စကိုင်းတိုင်းအတွင်းကတိုင်းရင်းသားအများစုကသင်ရစာတာထွက်တဲ့ဒေတာမှာနေထိုင်ပြီးလူငယ်တွေကိုပညာဆုံးခန့်တိုင်အောင်မတင်ပေးပဲရွှေရှာတာနဲ့မော်လုတ်ွက်တွေမှာဝင်ခိုင်းပြီးဝမ်းရည်ဖြည့်ရှင်းကြတာပါဒီသင်ရစာတာတွေကြောင့်ပဲလူငယ်တွေအများစုပညာလဲဆုံးခန့်မတိုင်အလုတ်ကင်လဲမရှိနဲ့တချို့လမ်းမရောက်ကုန်တာကြောင့်စိတ်မကောင်းဖြစ်ရတယ်လို့ဦးဆိုင်ချင်းညွန်ကဆိုပါတယ
်တိုင်းရင်းသားအခွင့်အရေးတွေဆိုတာကဤသူတွေပဲလေဤသူနဲ့အတူတူတခါလဲတရန်တစားလဲဘောနော်သမပြင်းတော့ဒါဘာမှပြောစရာအကြောင်းမရှိပါဘူးနော်ခုနကလိုအတိကတော့လူငယ်တွေပေါ့အရွယ်ရောက်တဲ့လူငယ်လေးတွေကအလုတ်ကန်ခွင့်လမ်းရောက်ဖို့ရည်ကြီးတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစက်မှသတင်းတောက်ဤမွန်၊ဇာနီနဲ့ကျရက်ကြောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့တို့အတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ကျွန်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးတော်တာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirundero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
VOA American အသံရဲ့တင်းကွင်နေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေအစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတဲ့ဒါမှမဟုတ်လည်းတည်တည်ချင်းတောင်းလိုတဲ့ဆိုရင်ဖြင့် email လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-232-382-5554ကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတည်ရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်က2019ခုနှစ်ဒီဇင်ဘာလတရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 933၊လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညတို့အပြင်လိုင်းလက်မီတာ190 kHz 1595ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းညီဝက်အစီအစဉ်မှာတော့နိုင်ငံတကာခုံရုံး ICJ မှာအမှုဖွင့်ခံရတာကြောင့်မြန်မာနိုင်ငံရေးအပေါ်တက်ရောက်နိုင်ခြေတွေကိုဆွေးနွေးထားတဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြရအောင်ပါရှင်။ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ
်။မင်္ဂလာခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ ICJ မှုကနေမြန်မာနိုင်ငံရေးကိုဘာတွေရိုက်ခတ်လာနိုင်တယ်လဲဆိုတာဆွေးနွေးမှာပါ။ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုလည်းသွားဖို့စီစဉ်ထားပြီးတက်မလို့ကလည်းအစိုးရရဲ့ဥဆောင်မှုမှာပူးပေါင်းဆောင်ရွက်မယ်ဆိုပြီးပြောထားပါတယ်။မြန်မာနိုင်ငံပေါ် ICJ ICC တို့လိုဒီနိုင်ငံတကာဥပဒေအရဖွဲ့စည်းရေးဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားမှာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်သလားပြန်လည်တင်းမြဲရေးပြည်တွင်းငြိမ်းချမ်းရေးစရတဲ့ဒီပြည်တွင်းနိုင်ငံရေးအပေါ်မှာအကောင်းအဆိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးကြမှာပါ။ပင်တိုင်းဆွေးနွေးဖို့အတွက်မြန်မာရေးအခက်အခဲပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်။သူကတော့မြန်မာမဟာဗျူဟာနယ်မူဝါဒလေးလာရေး Institute ISP မြန်မာကဦးအောင်သူငယ်ပါ။နောက်သူကတော့ဒင်းစာဆရာတူဖြစ်ပါတယ် The Voice Channel Editor ဦးစီရသူပါ။ဆိုတော့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစုံနဲ့ကျွန်တော်တို့လေးလိုက်မှမှာရောက်နေပါပြီ။ဆိုတော့ကျွန်တော်အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူတွေရဲ့သုံးသက်ချက်တချို့ကိုအရင်ကြားကြပါခင်ဗျာ။ဆိုတော့ကျွန်တော်တို့အရင်တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြဆိုကြတဲ့နေရာမှာဒီမြန်မာနိုင်ငံမှာဟိုအုပ်ချုပ်မှုပိုင်းမှာနှစ်ခုဖြစ်နေတယ်အစိုးရနဲ့စစ်တပ်ဆိုပြီးတော့အုပ်ချုပ်ပိုင်းမှာနှစ်ပိုင်းကွဲနေတယ်အစိုးရနှစ်ရက်လောက်တော့ဖြစ်နေတယ်ဆိုပြီးမကြာခဏဝေဖန်လေးရှိပါတယ်။ဒါပေမဲ့အခုဒီ ICJ အမှုပေါ်လာတဲ့အခါမှာဒီ ICJ တရားရုံးမှာအမှုရင်ဆိုင်မှုဒီအထူးဖွဲ့ဖွဲ့လိုက်တဲ့နေရာမှာတော့တက်မလို့အရာရှိတချို့ပါလာမျိုးတွေရှိပါတယ်။ဆိုတော့ဒီလိုပူပါလာခြင်းအဖြစ်ဒါပူပေါင်းဆောင်ရွက်လာတဲ့လက္ခဏာလိုများပြောနိုင်မလား။အရင်ဆုံးကိုအောင်သူချင်းအရင်ဆွေးနွေးပေးပါလားခင်ဗျာ။ဟိုဒီကိစ္စဒီတက်မလို့ဒီအစိုးရရဲ့နောက်မှာပါလာမယ်ဆိုတော့ဒါအစိုးရရဲ့အကောင့်လိုများကျွန်တော်တို့သုံးသပ်နိုင်မလားကိုအောင်သူချင်း။ဟုတ်ကျွန်တ
ော်မြင်လာတော့အခုရရှိပြဿနာကဒီနိုင်ငံတစ်ခုလုံးအတွက်တကယ်လို့ဟိုကြီးမားတဲ့အချက်တွေလို့လည်းပြောလို့ရပါတယ်။အဲဒီလိုဒီထားမှာတော့တစ်ဖက်ကလည်းဟိုဝိုင်းဝန်းဖြည့်ရှင်းမှုဟိုပြဿနာရှိရဲ့ဆိုတော့နောက်တစ်ခုကကျတော့အခုလိုမဖြည့်ရှင်းမဲ့နဲ့လည်းဒီပြဿနာထားလိုက်လို့မရဘူးပေါ့နော်ဆိုတော့ကျွန်တော်တို့2016ခုနှစ်တည်းကဖြစ်လာတဲ့ဒီအခုဒီလိုဟင်းရပြဿနာပေါ့ဗျာဆိုတော့ဒါကအခု2019ရောက်လာတဲ့အခါတဖြည်းဖြည်းနဲ့နိုင်ငံတကာဖိအားတွေကမရက်သွားတဲ့ပြင်ပို့ပြီးတော့ဟိုကြီးလာတဲ့နေသားရှိရဲ့ဆိုတော့ဒီနေ့ထားမှာတော့ကျွန်တော်မြင်တယ်ဗာပဲဖြစ်ဖြစ်ဟိုရေဆိုင်ရှင်းရတော့မယ်ဆိုရင်ဒီအမျိုးဖြစ်လာတယ်ဆင်ပါတယ
်။ဟုတ်ကဲ့ဆိုတော့ဟိုနောက်ချို့ကလည်းဘာတွက်တာတွေရှိလဲဆိုတော့ဒီ ICJ မှာဒီအစိုးရဥဆောင်ဖြစ်ရှင်းရင်းအဖြစ်ပေါ့လေဒီနိုင်ငံတကာအတန်းအဝဲမှာစစ်တပ်ပေါ်ဆက်ဆွဲနေရရေကိုဒီအရသာစုရဘက်ကမမမမတ်ရက်ပြီးအကာအကွယ်ပေးရဆိုတာမျိုးဟိုတပ်ဖက်ကဟိုလက်ခံလာတဲ့ဟာမျိုးဖြစ်လာမယ်ဆိုရင်အပြန်အလှန်အနေနဲ့ပေါ့လေအစိုးရကိုဟိုတချို့ဘက်နေမှာလိုက်ရောမလားဆိုပြီးတော့ဟိုအကောင်းမြင်မျှော်လင့်ချက်တွေလည်းရှိပါတယ်ဒီလိုမျိုးဟိုဖြစ်လာနိုင်ကြရည်ရှိသလားကိုအောင်ငင
်းဟိုကျွန်တော်မြင်တာကဟိုကျွန်တော်တို့နိုင်ငံမှာဒီအခုဒီမိုကရေစီရဲ့စကွန်ဆွန်ကူကြောင်းတွေတွားနေတယ်ဆိုတော့နောက်တစ်ခုကတော့ရှေ့ကအရပ်ပတ်ဆက်ဆိုင်ရေးတော့ကျွန်တော်ဒါကလည်းကျွန်တော်ထင်တယ်အရေးကြီးတဲ့ပြဿနာတစ်ခုလို့ထင်ပါတယ်ဆိုတော့ဒါကတော့ဒီပိုင်းပါဆိုတော့ဒါပေမဲ့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ဒီနိုင်ငံကပြဿနာကိုဘယ်လိုရှင်းမလဲပေါ့နော်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ဒီနိုင်ငံကပြဿနာကပြည်ရင်းနေလို့ကျွန်တော်တို့တိုင်းပြည်တော်မှာပြည်ရင်းကြောင်းလေဒီမိုကရေစီရဲ့လူခွင့်ရေးကိစ္စကြီးကပြတ်သွားလို့မဖြစ်ဘူးဒ
ဒါကိုဘယ်လိုပြင်ပြောင်းလဲလို့ဆက်ပြီးတော့ပြောလို့ကလေးပေါ့ဆိုတော့ဒါကလည်းတစ်ပိုင်းပါဆိုတော့ကျွန်တော်ပြင်တဲ့နှစ်ခုလုံးကိုတကယ်ညံ့လို့ရမလို့ပြောဖြစ်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားကိုခင်ဗျအခုကျွန်တော်တို့ဒီဆိုတာဒီ ICJ မှာဦးဆောင်ပြီးတော့ဖြစ်ရှင်းမဲ့ကိစ္စနဲ့ပတ်သက်လို့ဒီတက်မလို့ဘက်ကပူးပေါင်းပါဝင်လာတဲ့ကိစ္စတွေဒါဟိုပူးပေါင်းဆောင်လာတဲ့ဒါလက္ခဏာကောင်းတစ်ခုလို့ကျွန်တော်တို့အဓိပ္ပာယ်ကောင်းနိုင်မလားခင်ဗျ
အဲဒီအနာမရရင်တော့ကြာတော့ဒီတက်နဲ့အနယ်ဒီနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုတာပလက်ဖောင်းမရှိဘူးပေါ့လေဟိုတောင်ရက်စရာနေရာမရှိတယ်လို့ဖြစ်တာပေါ့အခုကြတော့ဒါအနယ်ဒီကအနာရရပြီးတော့ရှေ့ကန်ဥပဒေကလည်းတက်ကတုံးရောက်ထည့်လို့ရတာတော့25ရရင်တော့ထည့်ထားတာလို့ရှိရခါကြတော့ဒါကမဖြစ်မနေပူးပေါင်းဆောင်ရွက်လာရတဲ့သဘောပေါ့နော်အဲ့တော့တွဲပြီးလှုပ်လာရတဲ့တယောက်အပြစ်တယောက်ပုံမြင် ယုံကြည်မှုပိုရလာနိုင်တဲ့ဟာလည်းရှိပါတယ်ဆိုတော့ ICJ ကိစ္စကတော့ကျွန်တော်မြင်ရတော့အစိုးရလက်ရှိအစိုးရပေါ့လေဘယ်အစိုးရပဲဖြစ်ဖြစ်ဟိုရင်တက်မလို့အစိုးရဖြစ်ရင်လည်းတက်မလို့အစိုးရတော့ရှင်းရမှာပဲအဲရတားအစိုးရဖြစ်လာတော့လေရတားအစိုးရကသူ့လက်ထဲမှာဖြစ်နေတာပေါ့နော်သူတို့ချုပ်နေတဲ့ဒီမှာနိုင်ငံတွေမှာဖြစ်နေတာဖြစ်တဲ့အတွက်သူကတော့ရှင်းရမှာပဲပေါ့နော်မရှင်းမဲနဲ့ရှောင်ပြန်ရင်လည်းဒါအရှောင်နေဆိုပြီးတော့ဒါနောက်ထပ်အဖြစ်တစ်ခုကရှိမယ်ဆိုတော့ဟိုရှောင်တာနဲ့ရှင်းတာနဲ့ဘယ်ကကောင်းမလဲလို့ယူဆတဲ့ခါကျတော့လက်ရှိဆိုရတော့ဒါတဲ့ရှင်းတာကောင်းမယ်လို့ယူဆလိုက်ပုံရတဲ့ရှင်းမယ်ဆိုတဲ့ခါကျတော့သူ့ရဲ့ဥဆောင်မှုနောက်မှာတက်ကလည်းပါလာတဲ့ခါကျတော့ဘာပြောဒါ civilian leadership ကိုဥဆောင်မှုနောက်ကိုလိုက်ရတဲ့သဘောပေါ့နော်ဟိုဘယ်လောက်ထိပူပေါင်းဆောင်ရွက်နိုင်မလဲဆိုတာပဲလက်တွေ့လှုပ်ကြည့်တဲ့ခါကျရင်ပုံပြီးမြင်လာမှာပေါ့ဟုတ
် Okay ဟိုနောက်ဆက်တွဲအနေနဲ့ပေါ့လေဒီချိုးကဟိုမျောလင့်နေတာကတော့ဒီကိစ္စမှာတကယ်ကြတက်ကတ်လုပ်တဲ့ကိစ္စကိုယသာစုကဒါကောင်းကင်ပြီးရှင်းရတယ်ဆိုတော့အမြင်နဲ့ရှိပါတယ်ဒါပေမဲ့ကျုပ်ကဟိုတုံးတက်တာကြတော့ဒီလိုဖြစ်ရှင်းခြင်းအပြင်ဒီဟိုယသာစုကမမမတ်ရက်ပြည့်အတွက်တက်ကတ်အပြန်အလှန်နေနဲ့အစိုးရကိုလည်းနောက်ပိုင်းမှာတချို့ဘိုင်းတွေမှာလိုက်ရောမလားဆိုတော့ဟိုကောင်းမြင်မျောလင့်ခြင်းမျိုးတွေရှိပါတယ်ဒီလိုမျိုးတွေတော့ဖြစ်လာနိုင်တဲ့အလားအလာမျိုးတွေမြင်မိလား
အဲကောင်းကင်ပြီးရှင်းမလားကောင်းကင်ပြီးရှောင်းမလားပေါ့နော်ရှောင်းတဲ့အခါကျတော့လည်းကောင်းကင်ပြီးရှောင်းတဲ့သဘောတော့ဖြစ်သွားမှာဆိုတော့အခုကတော့ကောင်းကင်ပြီးရှင်းတဲ့ဟာပါအဲ့တော့ဟိုတက်နေပေါ်နဲ့အစိုးရနဲ့ပေါ့လေအပေးယူတွေပါလေပိုများလာမလားပေါ့နော်အဲ့ဒါကတော့ကျွန်တော်မြင်တော့ဥပမာထားတော့ NLD ကနောက်ရွေးကောက်ဝင်နိုင်မဲ့လူလို့သူ့ကိုယ်သူထင်တယ်ဆိုရင်တော့ဒါဥဆောင်ပြီးတော့ကျွန်တော်ရှင်းလိမ့်မယ်နောက်ပြီးတဲ့အခါကျတော့အပေးယူတွေလည်းပို့ပြီးတော့ခုနလိုမျိုးပေါ့တယောက်နဲ့တယောက်နားလည်ပြီးတော့အပေးယူတွေလည်းပို့ပြီးတော့ရလာနိုင်တယ်ပေါ့နော်တကယ်လို့နောက်ရွေးကောက်ဝင်မှာမနိုင်ဘူးထင်ရင်တော့သူ့အနေနဲ့တော့ပူအောင်ဆောင်ရဖို့ NLD နေနဲ့ကတော့ပူအောင်ဆောင်ရဖို့အတွက်မက်လုံးပေါ့လေဒါနေသွားမှာပေါ့ဒါပေမဲ့ तू ကနောက်တစ်ကြော့ကထပ်နိုင်မယ်ဆိုရင်တော့ခုနဒီပြဿနာကြီးကနောက်တစ်ကြော့မှာလဲကျွန်တော်တို့ရှိနေမှာဖြစ်တဲ့အတွက် तू ကတော့အခုကတော့ရှင်းရမှာပဲရှင်းတဲ့အတွက်ကြောင့်မို့လို့ तू ကဥဆောင်မှုယူထားတဲ့အခါကျတော့တွဲလို့ရင်လို့ရင်တဲ့အခါကျတော့ဒါတလီရဲစီတကြီးပြီးဆိုတဲ့သဘောမျိုးပို့ပြီးတော့ဖြစ်လာတယ်ဆိုရင်တော့ဒါနိုင်ငံရေးကဟို NLD ပါတီအတွက်တည်းမဟုတ်ဘူးတက်အတွက်တည်းမဟုတ်ဘူးပေါ့လေဒီမှာတနိုင်ငံလုံးအတွက်တော့အကျိုးတော့ကျွန်တော်တို့ရလာနိုင်တယ်ပေါ့ဒါပေမဲ့ခုကတော့လက်တွေ့ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ဒီဇင်ဘာ10ရက်လာကျွန်တော်တို့အဲ့ဒါမျိုးစတော့ကြည့်ရမှာပဲလေအဲ့လိုလိုကြည့်ပြီးတော့ခါကြတော့မှာပဲဒီခါလေးကျတော့လေအဲအဲ့လိုမျိုးတက်တနာကြီးတစ်ခုပေါ်လာတဲ့ချိန်ကျရင်နည်းနည်းလေးပြားရည်ပုံများလာတဲ့ချိန်ကျရင်လောကကံရာတွေလည်းခက်လာလည်းရှိတဲ့ပုံပေါ့နော်ဒါပေမဲ့ခုကတော့အကောင့်ဘက်ကိုကွာနေတယ်လို့လောလောဆယ်နေထားရမြင်ရတယ်ပေါ့တကယ်ဖြစ်မဖြစ်ကတော့ကျွန်တော်ကြည့်မှာပဲတကယ်လက်တွေ့လုပ်တဲ့ချိန်ကျတော့မှာပဲပြည်မယ်ပေါ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေရောစာတွေပေးပို့ထားတာတွေလည်းတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်တို့ဒီဆိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့လူတွေကိုလှည့်ပေးခြင်းပါတယ်ဟိုဆွေးနွေးဖို့စိတ်ဝင်စားဟိုဆက်သွယ်လာတဲ့လူတွေကိုလည်းအထူးကျေးဇူးတင်ပါတယ်တခုပဲမြေတားရက်ခင်နေတာတော့ဒီအားလုံးဆွေးနွေးခွင့်ရဖို့အတွက်ကိုဟိုလူရင်းတူရှင်ဆွေးနွေးပေးဖို့မြေတားရက်ခင်နေပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့ကိုခမောင်ထွေးဖြစ်ပါတယ်ဩစတြေးလျပါကိုခမောင်ထွေးရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အာဟုတ်ကဲ့ပါမင်္ဂလာပါဗျာ
ဟုတ်ကဲ့ကိုကမောင်ပြောလို့ရပါတယ်ဟုတ်ကဲ့
အာဟုတ်ကဲ့ပါအခုကဟိုကျွန်တော်တို့အခုဒီညဆွေးနွေးမယ့်အကြောင်းအရာတော့ဗျာကျွန်တော်အနေနဲ့ကတော့ဒီတက်နဲ့ဥပပေါင်းဆောင်ရွက်မှုအားကောင်းလာမလားဆိုတဲ့အပေါ်မှာတော့ကျွန်တော်ကတော့အားကောင်းမလာဘူးလို့ပဲမြင်နေမိပါတယ်အခုလိုလဲဆိုတော့ဒီစောစန်းစုကြည်အနေနဲ့အမျိုးမျိုးအပြည့်အစုံတွေလုပ်ခဲ့တယ်ထို့အတွက်ကြောင့်လည်းတက်ကနေပြီးတော့အချိုးအရာတွေမှာကျွန်တော်တို့ပြန်လဲပူပေါင်းပြီးတော့ဟိုတည်တည်နာတွေပြင်နိုင်မဲ့အနေအထားမျိုးကြလို့ရှိရင်ကျေခေါ်တဲ့အခါကြလို့ရှိရင်တော့တက်ကတော့ဟိုသူတို့အနေနဲ့မလိုက်ရောတဲ့အရာတွေကအများကြီးရှိခဲ့ပါတယ်ကျွန်တော်တခုစိုးရိမ်မိတာကနောက်ဆုံးအနေနဲ့တော့ဆန်းစုကြည်သွားတာကတော့ကောင်းတဲ့အနေထားမှာရှိပါတယ်တမတော်ကတော့ထောင်ပြဆောင်တဘောမျိုးနဲ့ဆက်ဆံသွားမှာကိုလည်းကျွန်တော်ကတော့စိုးရိမ်မိပါတယ်
ဟုတ်ကဲ့ကိုခမောင်ထွေးဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်အမေရိကန်ပြည်တော်စုပါကိုမြင့်လွင်ဖြစ်ပါတယ်ကိုမြင့်လွင်တို့ပေါ်လာလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမင်္ဂလာပါခင်ဗျာအလုံးပဲเนาะဒီကျွန်တော်ဆွေးနွေးခြင်းအချက်တက်ကတော့ဒီကျွန်တော်တို့တမတော်ဘက်ကတော့ဒီပူပေါင်းနေဆိုတာတော့ကျွန်တော်တုံးဟိုအယုံကြည်မရှိဘူးဗျာသူတို့ကလိုချင်ရတော့ပူပေါင်းနေလို့ပဲကျွန်တော်အဲ့လိုပဲမြင်တယ်ပြီးတော့တောင်ဆန်းစစ်ချက်အနေနဲ့ ICJ တို့တော့ ICC တို့လိုနေရာနေတရားခုနေပေါ့နော်ရာဇဝင်မှုတို့တရားစီရင်လက်တရားရုပ်မျိုးတွေမျိုးပေါ့နော်မတော်သင့်ပါဘူးလို့ကျွန်တော်တုံးသက်ပါတယ်ပြီးတော့ဘာလို့ဆိုလို့ရှိရင်အလဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တောင်ဆန်းစစ်ချက်နဲ့ကဘာကောင်းဆောင်တွေစုံလင်တက်ရောက်တဲ့ကုလသမဂ္ဂတူတူညီလာခံနေရာမျိုးပဲသွားတည်နေလို့ပဲကျွန်တော်ခုနေတုံးသက်တာပေါ့ဗျာနော်တရားဟိုတရားလိုတရားခံတွေသွားရဲ့ဒီတရားရုံးမျိုးတွေမဟုတ်သူမသွားတည်ဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်မြင်တယ်နောက်တစ်ခုကနိုင်ငံတကာအကျင့်လဲတော့စုကကဘာလဲမှာစံထားလောက်တဲ့သူရဲ့ဘာသာနဲ့ဂုံသိက္ခာကိုအတုံးချပြီး ICG တရားရုံးကိုဖိအားပေးရမျိုးမြန်မာကိုလည်းကျွန်တော်အဲ့လိုတွေးမိပါလေဗျာနော်အဲ့ဒီတော့ဒေါ်စုမှာရှိနေတဲ့ငင်းချင်းရေးစုတဲ့ဟိုခုနေပေါ့နော်တူတက်အရန်ကိုဂုံတက်ကြကူရှိရပေါ့ဗျာနော်အဲ့တော့ဒီလိုဟိုငင်းချင်းရေးစုစုရှင်တယောက်အနေနဲ့ ICG လိုနေရာမျိုးနဲ့မဟဆက်ဘူးလို့ကျွန်တော်အဲ့လိုတွေးမိတယ်နော်ပြီးတော့ဟိုတစ်ခါကပေါ်တော့ပြည်တွင်းမှာရှိနေတဲ့စက်ညင်ဘက်ပါတီပေါ့ဗျာနော် NLD နဲ့စက်ညင်ဘက်ပါတီနော်ဒေါ်စုနဲ့စက်ညင်ဘက်ပါတီကနိုင်ငံရေးဒေါ်စုကဒါအမြဲတုံနေတာလို့နော်2020ရွေးကောက်ပွဲအတွက်မဲဆယ်အဲသဘောမျိုးလုပ်နေရဲဆိုတဲ့ဟာမျိုးတွေလည်းဟိုမြင်တော့မှာကိုလည်းကျွန်တော်အဲ့လိုကျွန်တော်သိမိရောပေါ့ဗျာနော်နောက်ဆုံးပြောရမယ်ဆိုလို့ရှိရင်နောက်ဆုံးမှာတော့ဟိုဟိုဘယ်လိုပြောမလဲဆိုတော့ဒီမအနေနဲ့ပေါ့ဗျာ ICG ကိုတွားပြီးတော့အနိုင်ရလာရင်တော့မှနော်ကမ္ဘာတမိုင်းမှာအမဲဆက်တကူတော့ဟိုတင်တော့နိုင်တဲ့အတွက်ကျွန်တော်ကတော့ဒီမှာအကြောင်းတစ်မျိုးမျိုးနဲ့ပေါ့နော် ICG ကိုဟိုတွားမဲ့ခရီးစဉ်ကိုသူပြတ်သိမ့်လိုက်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ်နော်နောက်ဆုံးအနေနဲ့ဗျာ AA နဲ့ပတ်သက်တဲ့တကူတော့ပြောချင်တာကတော့ AA မှာဒီ2019ခုနှစ်ပေါ့နော်အဂုတာကဒီဖြစ်ခဲ့တဲ့ရခိုင်ပြည်ပခန့်မှာဒီ AA မှာပေါ့နော်အများကြီးသူ့မှာအထောက်ထားရရှိရဲ့နော်အဲ့ဒီအထောက်ထားကဒီသူကသက်ဆိုင်ရာပေါ့နော်သက်ဆိုင်ရာဒီ ICJ တို့ဟို ICJ တို့အဘပြီးတော့ ICC ဘက်ကိုတွားမဲ့သက်ဆိုင်ရာဒီအဖွဲ့အစည်းတွေကိုသူဒီသူ့မှာရှိတဲ့အထောက်အကူတွေကိုသူပြန်လဲပို့ပေးမလားလွှဲပြောင်းပေးမလားဆိုတော့တန်တရားဖြစ်မိတာပေါ့ဗျာနော
်ဟုတ်ကဲ့
ဒီကိစ္စကတော့အများကြီးရှိတယ်ပေါ့ဗျာနော
်ဟုတ်ကဲ့ကိုမြင့်လို့ဆင်းနေတာကျေးဇူးပ
ါကျေးဇူးတင်ပါတယ်ကျေးဇူးတင
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တူကတော့မြမတီရဒါကိုအလီပါဒါကိုအလီသဘောထားလဲဆင်းနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တော့ဗျာ ICC ဆွဲဆိုထားနေပတ်သက်ပြီးတော့ဒေါ်ဆန်းစီဒီတက်မတော်ကူညီနေလို့ပြောနေတာအဓိကတော့တက်မတော်သူ့ဘက်ကညာဦးလဲလာနေလို့ခင်လို့ဆိုတော့ကူညီတယ်လို့ကျွန်တော်ကထင်တယ်နောက်တစ်ခုကတက်မတော်အနေနဲ့တိုင်းငင်းလာကိုကြည့်မယ်ဒေါ်ဆန်းစီဒီရဲ့စည်းကမ္ဘာကိုနားလည်မယ်ဆိုရင်တော့ပြည်ထင်းငင်းငယ်ကြီးကအဆအလုံးအစီအစီသွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျာဟုတ်ကဲ့ဆို
ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်ကိုပြန်ပြီးဆွေးနွေးစေချင်တာတခုကတော့ဆက်စပ်ကဒီတော်တော်များများတော့ဘာလို့ပဲထောက်ပြသွားလဲဆိုတော့ဒီတက်မော်အနေနဲ့ပူပေါင်းပါဝင်လာရဲဆိုတာဟိုရေတို့သဘောလောက်ပဲဖြစ်နိုင်တယ်လက်ရှိအချက်တည်းကိုသူကကြော်ချင်လို့ဟိုအရသာဆွေးနဲ့လာပြီးပူပေါင်းနာမျိုးဆိုတဲ့တန်တရားအမြင်တွေအများစုကိုတွေးရတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဘလို့ဟဖြစ်ဖြစ်ပေါ်လေလက်ရှိအချက်တည်းလက်ရှိအခြေအနေပေါ်ကနေဟိုတက်မော်အနေနဲ့ဒီအစိုးရကိုပို့ပြီးတော့ဟိုထောက်ကမ်းမှုအားပေးမှုတွေများလာအောင်ပူပေါင်းဆောင်မှုတွေကိုတူးလာအောင်လုံနိုင်မဲ့အခွင့်အရေးတရားဖြစ်နေတော့ဒီအစိုးရအနေနဲ့ဖန်တီးလို့မရနိုင်ဘူးလားကိုအောင်သူရဲ့
ဒီလိုပြရကျွန်တော်ကတော့ဟိုဒီပြဿနာကိုနှစ်ပိုင်းမြင်တယ်ပေါ့နော်ဆိုတော့ကျွန်တော်မြင်တာကအခုလက်ရှိနိုင်ငံတကာရဲ့ဒီစံတမန်ရေးဖြစ်အားတွေကဆက်ပြီးတော့ဟိုများလာမဲ့သဘောမျိုးရှိရဲ့အခုလက်ရှိမှာလည်းဒီဂျီနိုဆိုက်တိကနဲ့အကြောင်းပြုပြီးတော့ကျွန်တော်တို့တရားစွဲထားတာတွေတရားရင်ဆိုင်ရတာတွေကဒီ၃လေးနေရာလောက်ရှိတဲ့အနေအထားတွေဖြစ်လာတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့နိုင်ငံထဲမှာပဲအမှန်တိုင်းကျုံးရင်လူခွဲခြားဆက်ဆံမှုတွေရရောမရှိဘူးလားဆိုရင်ကျွန်တော်တို့ရှိတယ်လို့ဟိုကျွန်တော်တို့လက်ခံရမယ်လို့ချင်တယ်ဆိုတော့အဲ့တော့တစ်ဖက်မှာကျွန်တော်တို့စံတမန်ကြီးရဆက်ဖြင့်စီရင်မှုတွေလုပ်နိုင်တယ်ဆိုတော့ဒါနဲ့ပြည်တွင်းမှာလည်းတစ်ချိန်ထဲမှာကျွန်တော်တို့ရဲ့လူခွင့်ရေးတို့တရားဥပဒေစိုးမိုးရေးတို့ဆိုတော့ဒီကိစ္စတွေကိုပြည်ပြန်ကြောင်းလဲရေးတွေအရှင်နဲ့တွန်းပြီးတော့လုပ်ဖို့လုပ်နိုင်တယ်လို့ချင်တယ်ဒီနိုင်ငံကဆီအကြောင်းကျွန်တော်တို့ကပြည်ကြောင်းတွေရက်ဖို့မဟုတ်ဘူးပို့ပြီးတော့အချိန်ရက်လောက်ရမှာပါဆိုတော့အဲ့လိုလုပ်တဲ့အခါမှာတစ်ခါကခုနတက်မတော်ဘက်ကဟိုခေါင်းဆောင်တွေပေါ့နော်နောက်တစ်ခါကျတော့ဒီအစိုးရဘက်ကလုပ်ချင်တဲ့အစီအစဉ်တွေမှာပါလာပါမလားပေါ့ဆိုတော့ဒါတော့ကျွန်တော်ဟိုရှင်းရမယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူတော်ခင်ဗျာအခုလက်ရှိအခြေအနေပေါ်မှာတက်မတော်ကဒီအရသာအစိုးရ နဲ့ပို့ပြီးတော့ပို့ပြီးတော့ပူးပေါင်းလာနိုင်အောင်လှုပ်လာနိုင်မဲ့အခွင့်အလမ်းတရအဖြစ်နေရောဖန်တီးနိုင်လို့ရနိုင်တဲ့အလားအလာမျိုးတွေရှိလား
ဟိုခုနလိုမျိုးပေါ့လေဒီပူပေါင်းဆောင်ရွက်မှုဆိုတော့ဟိုဒီအခု ICJ မဟုတ်တဲ့ကိစ္စတွေမှာပူပေါင်းဆောင်ရွက်မှုအဲတိုးလာနိုင်အောင်လုပ်လို့ရလားဆိုတဲ့ဟာမျိုးပေါ့ဆိုတော့သာပါတော့အခြေခံဥပဒေပြင်တာတို့ဘာလို့ပေါ့လေတခြားခု NLD နဲ့ဒီတက်နေကြတဲ့မှာဒီပြောရအောင်လဲဟိုပြုလို့မရတဲ့ဟာမျိုးအရှင်မတွန်းနောက်မဆုတ်ဖြစ်နေတဲ့ဟာမျိုးတွေကိုပြောတာလို့ထင်ပါတယ်ဆိုတော့အဲ့အရေးကိုရမလားမရမလားကတပိုင်းပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့လောလောဆယ်ကတော့ခုနကဒီလက်ရှိအစိုးရပေါ့လေဒါ NLD ပါတီကပြင်မြောက်ထားတဲ့အစိုးရအနေနဲ့ကျတော့သူကတော့ဟိုရှင်းကိုသူကရှင်းမရမယ်သဘောဖြစ်နေမရှင်းရင်လည်းသူကဟိုလောကဟိုရင်တမလို့အစိုးရတော့ဘာလို့ခက်ကလည်းမျိုးလောကဟိုပိတ်ပြီးရနေတာမျိုးပေါ့လေအဲ့ဒါကြောင့်လည်းခုခေတ်နဲ့ကျတော့မလျော်ညီပြန်ဘူးဆိုတော့သူကဟိုတက်မတော်ရဲ့တခြားနေရာကဏ္ဍတွေမှာဟိုပူပေါင်းဆောင်ရွက်မှုကိုရတာမရတာအသာထားလောလောဆယ်ကတော့သူကလက်ရှိအစိုးရအနေနဲ့ကတော့သူကဝင်ပြီးတော့ရှင်းလိုက်ရတဲ့သဘောပေါ့နော်ညာတစ်ခုပေါ့နောက်တစ်ခုကတော့ခုနလိုမျိုးဟိုတခြားကဏ္ဍတွေမှာပေးယူရရလာနိုင်မလားပေါ့နော်ဒါအဲ့တော့ကျွန်တော်အမြင်ကတော့တခြားကဏ္ဍတွေမှာခုနလိုမျိုးအမြင်နဲ့လည်းဆိုင်တယ်ပေါ့ဥပထားကမြေကျန်းမှုလိုကိစ္စမျိုးကကြတော့ NLD နဲ့ဒီဘက်မှာဆက်ဆံရေးအင်ဂျီယိုနဲ့တက်ကနောက်ဆုတ်ပေးမလားပေါ့နော်ဒါကကြတော့ခုနလိုမျိုးဒီတက်မတော်ကြီးကြီးရဲ့မိန်ကုန်းတွေပါတွေကြည့်လိုက်မယ်ဆိုရင်အဲ့လိုမျိုးကတော့အဆင်မပြေနိုင်ဘူးပေါ့နော်ဒါပေမဲ့အခြေခံဥပဒေပြင်ဆင်ရေးလိုပါလို့မှဆိုရင်တော့အသာပေါ်တော့ဥမာတချို့ပုံမှန်တွေပေါ့လေအရန်ရေးမကြည့်ဘူးဟိုအရင်ကြီးမမြင်ရဘူးဆိုတော့ပုံမှန်တွေဆိုရင်တော့ဒါကဟိုဘက်ကရှော့ပေးလိုက်တာမျိုးအဲဒါမျိုးတော့ကျွန်တော်တော့ဖြစ်လာနိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်ခုနကပြောခဲ့တဲ့အတိုင်းပါပဲဟိုပြားကြီးရတဲ့ချိန်ကျရင်ထားပါတော့ရအောင်အဲ့ဒီမှာစောင်းနေရေးစီမံရေးအမျိုးဖြစ်လာတယ်ဆိုရင်အဲထဲမှာပိုစီးလုံးလာနိုင်လားဒါမှမဟုတ်အချင်းချင်းပို့ပြီးရန်ဖြစ်လာနိုင်လားပေါ့နော်အဲ့ဒါကတော့မိသားစုပေါ်မှာကျွန်တော်မူတည်ရပေါ့နော်တချို့မိသားစုတွေကတော့ကြောချင်းပုတ်ကတ်သွားတယ်တချို့မိသားစုတွေကတော့ပို့ပြီးတော့ခွာပြဲသွားကြတာမျိုးရှိရဲဆိုတော့ကျွန်တော်တော့ဟိုပြောရမှာတော့ခက်တယ်ဗျာဒါပေမဲ့ခုနကမျိုးပေါ့လေ2012-13နောက်ပိုင်းမှာကျွန်တော်တို့အများစုမထင်မဲနဲ့ကိုပြည်ပြောင်းလဲရေးဖြစ်သွားတာလို့ဟာမျိုးနဲ့ကြည့်မယ်ဆိုရင်တော့ဒါက NLD ဆိုရကလည်းအဲ့ဒါကိုကြည့်ပြီးတော့ဒါကတော့စွန့်စားတယ်လို့ယူဆလို့သူ့အနေနဲ့ပေါ့လေတောင်ဆန်းစုကြည်နေတယ်စွန့်စားတယ်ယူဆလို့ဆိုတော့စွန့်စားလိုက်တာလို့ပဲမြင်ပါတယ်ကျွန်တော်မြင်တော့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာတချို့လည်းပဲဟိုတလက်စာရေးပေါ်ပြခြင်းပါတယ်တူဦးကတော့ကျွန်တော်တို့မထွေးဆိုတဲ့တကောင်နဲ့ရေးထားတာပါသူကတော့ Facebook ကနေပို့ထားတာ ICG ICC စတဲ့နိုင်ငံတကာဥပဒေရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအပေါ်ပြားပေးမှုကြောင့်အစိုးရကစစ်တပ်ကိုကာဝေးရပ်တည်နေမယ်ဆိုရင်အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုကအားကောင်းလာနိုင်ပြီးပြည်ပညာရေးလူမှုရေးစတဲ့ဗတ်တီမှာတော့အနည်းနဲ့အမြန်ပို့ဆိုးသွားနိုင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီမှာလည်းနည်းနည်းဟိုဆွေးနွေးဖို့ကောင်းတဲ့အချက်တစ်ခုပါတယ်လို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဒေါ်ဆက်စုကြည် ICJ သွားမယ့်ကိစ္စနဲ့ပဲဖြစ်ဖြစ်နောက်ပြီးတော့ဒီဟိုလက်ရှိဟိုဆွဆွဲခံထားတဲ့လူခွေချုပ်ဖောက်မှုပြဿနာတွေနဲ့ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့ပြည်တွင်းထဲမှာတကယ်ကြီးသဘောထားအမြင်တွေတော်တော်ကြီးကြီးကွာရယ်ရှိပါတယ်ဆက်စောကကိုယ်သူကြီးနဲ့ထောက်ပြတော့တာချက်ရှိပါတယ်ဟိုတချို့ကိစ္စတွေမှာကိုမြင်မြင်တဲ့အတိုင်းပြောရဲဆိုရင်တော့မှကို့အတွက်ဟိုပြဿနာရှာခံနိုင်တဲ့အန္တရာယ်ရှိတဲ့အခြေအနေမျိုးတွေရှိနေပါတယ်ဆိုတော့ကိုအောင်သူကြီးကျွန်တော်တို့ဒီ ICJ ကိစ္စကြောင့်ပဲဖြစ်ဖြစ်ဒီ ICJ ကိစ္စမြင်ပြခံရတဲ့ဒီလူခွေချုပ်ဖောက်မှုပြဿနာတွေကြောင့်ပဲဖြစ်ဖြစ်ပေါ့လေကျွန်တော်တို့မြန်မာဒီမြန်မာနိုင်ငံဒီပြည်တွင်းကြီးလို့ပြောရမယ်ဒီလူမှုအတိုင်းဝိုင်းချမှာရောပြဿနာတွေပေါ်နိုင်တဲ့အရေးအယောင်တွေအန္တရာယ်ဘယ်လောက်များရှိနေလဲ
ဟုတ်ကဲ့ခင်ဗျာအခုချိန်မှာကျွန်တော်တို့လေ့လာမိသလောက်ပေါ့နော်ပုံပြမှုကသမျိုးရှိပါတယ်ကိုယ်နိုင်ငံကတော့ဒီတိုင်းတော့ချစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အစိုးရောက်တဲ့အမျိုးသားကြီးလူခကြွမှုမျိုးချမှုမျိုးဆိုရင်ကျွန်တော်တို့အန္တရာယ်ရှိနေလို့ထင်တယ်အဲ့ဒါကိုလည်းပြန်ထိန်းသိမ်းစစ်နေလို့ဖြစ်ပါတယ်ဆိုတော့နောက်တစ်ခါကျတော့အခုလူတွေရှင်းနေနေကြတဲ့ပုံစံကကဲအခုတရားခုံရုံးကိုသွားပြီးတော့ရေဆိုင်လိုက်ရင်တရက်နည်းနဲ့ပြတ်သွားမယ်လို့ထင်နေရမျိုးကမှားပါတယ်။အဲတော့ကျွန်တော်တို့ရှေ့ပြည်ကြီးငားမယ်ပတ်စံတန်းနဲ့ကြည့်ပြီးတော့အသုံးပြုရမယ့်ကိစ္စတွေရှိတယ်။ဆိုတော့နောက်တစ်ခါကျတော့ဒီဂမ်ဘီယာနိုင်ငံရဲ့ဒီတရားစွဲဆိုတဲ့အဖွဲ့အပြောရဆိုရင်အနည်းဆုံး၃ရက်ကြာမယ်လို့သူတို့မှားနာတယ်ခင်ဗျ။အဲတော့ဒီ၃ရက်ကျင်းမှာကျွန်တော်တို့ဘာဒီရေဆိုင်မလဲဆိုတာလည်းဟိုလိတ်ထားမယ့်ကိစ္စရှိပါတယ်။နောက်တစ်ခါကျတော့ဒီကိုဘက်ကတောင်းဆိုတာကလည်းသူတို့ဒါခေါ်လဲဆိုတော့ကျွန်တော်တို့ provisional measure လို့ခေါ်ပါတယ်။ဆိုတာကအခုလက်ရှိဂျီနိုဆိုက်လို့ပြောတဲ့အခြေအနေကိုရပ်ဆိုင်မှုစဲလွန်စားတွေ၆ချက်ကြပြီးမလုပ်ဘူးနောက်တစ်ခုကကျတော့ဒီလက်ရှိလူတွေအကာအကွယ်ပေးဖို့စသဖြင့်ပေါ့နော်ဆိုတော့ဒီလိုသစ္စာမျိုးတွေမှာကျွန်တော်တို့ကကလည်းတစ်ခါပြုရင်ကြောင်းနေမှုတွေအများကြီးလုပ်ဖို့လိုရတာဆိုတော့အဲ့လိုအခြေအနေမျိုးမှာကျွန်တော်ထင်တယ်ကျွန်တော်တို့ကလည်းဟိုဒီအခြေအနေကိုသဘောပေါက်တဲ့လူနဲ့မပေါက်တဲ့လူနဲ့ပြုရင်ကြောင်းနေမှုလုပ်ချင်တဲ့လူနဲ့အားဒါမလုပ်ရဘူးဆိုတဲ့လူနဲ့ပေါ့နော်ဆိုတော့ဒါမျိုးတွေလည်းကျွန်တော်ပြဿနာရှိလာမယ်လို့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရကျေးဇူးပါဆိုတော့နောက်ထပ်ကျွန်တော်တို့ อีเมลတွေ Facebook တွေကနေပေးပို့ထားတဲ့စာတချို့ကိုလည်းတစ်လက်စာရဲ့ပေါ်ပြချင်ပါတယ်စာစောင်းတော့သူတို့နာမည်တော့တက်မထားပါဘူးကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံပေါ် ICJ တရားရုံးမှာတရားစွဲထားတဲ့အပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်တွားရောက်ဖြေရှင်းမဲ့ကိစ္စမှာတက်မတော်ကပါပူပေါင်းဆောင်ရွက်မယ်လို့ပြောထားတဲ့အတွက်နိုင်ငံတကာဥပဒေရေးရာအဖွဲ့အစည်းတွေရဲ့ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်ကြားပူပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလားဆိုရင်ကျွန်တော်အမြင်ကတော့မဖြစ်နိုင်ပါဘူးလို့ပဲဖြေပြရသည်ဒီကိစ္စမှာသာစစ်တပ်ကသူတို့နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ကိစ္စဖြစ်တာကြောင့်ပူပေါင်းတာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာ NLD ကစစ်တပ်ကအသက်နဲ့လဲကာကွယ်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးလုပ်နေတာကြောင့်ပါ။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးကိုယ်တိုင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးသဘောတူတယ်လို့ပြောထားပေမဲ့တက်မတော်ရဲ့အကျိုးစီးပွားတက်မတော်ရဲ့လုပ်ပိုင်ခွင့်တွေထိခိုက်မဲ့ဥပဒေတွေပြင်နာကိုတော့လုံးဝလက်ခံမှာမဟုတ်ပဲကြံတဲ့ဥပဒေတွေပြင်နာကိုသာလက်ခံမှာမဟုတ်ပါ။အခု NLD ကပြင်ဖို့လုပ်နေတာတွေကစစ်တပ်ရဲ့အကျိုးစီးပွားလုပ်ပိုင်ခွင့်တွေကိုထိပါတာတွေပါနေပါတယ်။နောက်တစ်ချက်ကလည်းအငိမ့်စားဗိုလ်ချုပ်ကြီးတွေဦးစီးဖွဲ့စည်းထားတဲ့ USDP ပါတီကလည်းရှိနေပြီးတော့စစ်တပ်ကလည်း USDP ပါတီကိုထောက်ခံနေပြီးလက်ရှိအခြေအနေမှာတော့လွှတ်တော်ထဲမှာတက်မတော်က NLD ကဆောင်ရွက်နေတဲ့ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာတွေကိုမြင်နေရလို့ပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ် Facebook ကစာတချို့တော့မရေးတန်တာကျော်ပဲဖတ်ပြပေးပါဦးခင်ဗျာ။
အရှင်ဓမ္မပီတိကုံကြီးဆိုတဲ့ဒီ Facebook အကောင့်ပိုင်းရှင်ရေးလာတာကတော့အစိုးရနဲ့စစ်တပ်နားလည်မှုရှိရှိနဲ့တိုင်းပြည်တွေပြည်သူတွေအေးချမ်းသာရာရေးအတွက်ညီညွတ်ညွတ်လှုပ်ကြရင်အကောင်ဆုံးပေါ့လေအခုနေတော့စစ်တပ်ကသူ့ရဲ့အကျိုးစီးပွားတည်မြဲဖို့နဲ့အာဏာချဲ့ထွင်ဖို့ပဲလုပ်နေတာတွေ့ရပါတယ်လို့ရေးလာပါတယ်ရှင်မနူချာလန်ဆိုတဲ့ Facebook အကောင့်ပိုင်းရှင်ကလည်းနယ်သာလန်နိုင်ငံတဟိတ်ကုလသမဂ္ဂနိုင်ငံတကာတရားရုံး ICJ မှာOIC ကိုစားအဖွဲ့ဝင်ဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုခုခံရှောက်လဲမဲ့အမေရိကရဲ့ဥဆောင်မှုဟာအေးဆက်ပြီးတော့တန်တရားတွေပွားနေကြတဲ့အစိုးရနဲ့စစ်တပ်ကြားပူးပေါင်းဆောင်ရွက်မှုတွေအတော်အသင့်ကောင်းမွန်လာနိုင်တယ်လို့ယူဆမိပါတယ်အခုအမေရိကဥဆောင်လျှောက်လဲမဲ့ ICJ မျိုးလုံးတပ်ဖြတ်မှုကာဝေးရေးအမှုခင်းနဲ့ပတ်သက်ပြီးတော့စစ်ကောင်းဆောင်တွေကပူးပေါင်းဆောင်ရွက်တဲ့အနေနဲ့အစိုးရအုပ်ချုပ်မှုအတိုင်းလိုက်နာဆောင်ရွက်မယ်လို့ကတိပြုထားသလိုတိုင်းသားလက်နက်ကိုင်ခေါင်းဆောင်တချို့ကလည်းတက်နိုင်တဲ့ဘက်ကအစိုးရနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောဆိုလာကြတဲ့အတွင်းပြည်တွင်းချင်းချင်းရေးအတွက်အလွန်အကျိုးရှိလာနိုင်သလိုတစ်ကမ္ဘာလုံးနဲ့တယောက်ရင်းဆိုင်ဖြစ်ရှိရမယ်ငြိမ်းချမ်းရေးပြီးသူကအမေစုအတွက်လည်းအလွန်အားရှိလာနိုင်ကြောင်းယူဆမိပါတယ်လို့ဒီ Facebook အကောင့်ပိုင်ရှင်မနူချာလန်ကရေးလာပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စာကတော့မိထီလာမျိုးကဥစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျ။
ICJ, ICC တို့အပါအဝင်လူအခွင့်အရေးဆိုင်ရာအဖွဲ့အစည်းတို့ကမြန်မာနိုင်ငံအပေါ်ဖိအားပေးနေတာတရားစွဲဆိုတာတွေတိုးမြင့်လှုပ်ဆောင်လာနေတာကိုမြန်မာနိုင်ငံကတုံ့ပြန်ခြေပဖြေရှင်းဖို့လုပ်နေတာမှာစစ်တပ်ကအစိုးရရဲ့ဦးဆောင်မှုနောက်မှာပူးပေါင်းလက်တွဲဆောင်ရွက်မယ်လို့ပြောလာပါတယ်။စစ်တပ်ကအစိုးရရဲ့နောက်မှာလိုက်ပါဆောင်ရွက်မယ်ဆိုတာရေရှည်လုပ်ငန်းစဉ်နဲ့တွဲလာသို့မဟုတ်အခုရင်ဆိုင်ဖြေရှင်းရမယ့် ICJ အရေးအတွက်လောက်ပဲလားဆိုတာအသေးချာမပြောနိုင်သေးပါဘူး။ပူပေါင်းဆောင်မှုအကောင်လာမလားဆိုတာအကြောင်းအချက်တွေအများအပြားနဲ့စိန်ခေါ်မှုတွေတစ်ဆုံမှုတွေအပေါ်မှာမူတည်ပြီးတော့စဉ်းစားပါလိမ့်မယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိုသဘောတူပြီးတော့ပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှတင်ပြအဆုံးအဖြတ်ခံယူတဲ့အခါစစ်တပ်ကသဘောတူလက်ခံမလားဆိုတဲ့အပေါ်မှာမူတည်ပြီးသဘောတူလက်ခံအတည်ပြုရင်ပူပေါင်းဆောင်မှုကိုလက်တွေ့ပြတာဖြစ်မယ်။သို့မဟုတ်ရင်တော့အစိုးရနှစ်ဖွဲ့ဖြစ်နေသေးသေးရတော့ပူပေါင်းဆောင်မှုဖြစ်မလာနိုင်ပါဘူး။အမျိုးသားပြန်လဲတင်မြှင့်ရေးကိုမူတည်ပြီးတိုင်းရင်းသားပါတီတွေကိုအစိုးရကလက်တွဲပြီးတော့ညီချင်းရင်ဆွေးနွေးပွဲတွေလုပ်နေတဲ့စစ်တပ်ကိုလည်းယုံကြည်မှုနဲ့ပူးပေါင်းလက်တွဲပြီးနိုင်ငံနဲ့နိုင်ငံသားအားလုံးလှူလာတဲ့ညီချင်းရင်ရဖို့အတွက်ဖြေလျော့လက်ခံဖို့တိုက်တွန်းနေတယ်။စစ်တပ်ကလက်မခံနေတာဟာအစိုးရဦးဆောင်မှုကိုမလိုက်နိုင်တဲ့သဘောဖြစ်နေတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကိုဆန့်ကျင်နေတဲ့သဘောလည်းဖြစ်နေတယ်။ရခိုင်အရေးမှာစီးရီကိုသာစစ်တပ်ကဦးစားပေးနေလို့အယက်သားအစိုးရကနိုင်ငံရေးအုပ်ချုပ်ရေးအရာဦးဆောင်ဖြေရှင်းခွင့်အခွင့်မသာပဲဖြစ်နေပါတယ်ဒီအချက်တွေအပေါ်မူတည်စဉ်းစားရင်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်မှုအားကောင်းလာဖို့မရှိသေးဘူး ICJ ICC အရေးရင်ဆိုင်ဖို့လောက်ကိုရာလက်တွဲတာလို့မြင်စေနိုင်ပါတယ်နိုင်ငံရေးလှိလာအခက်ခဲသမားများကလည်း ICJ အရေးကြောင့်အစိုးရနဲ့စစ်တပ်ပြန်လဲပေါင်းစည်းညီညွတ်လာနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါတယ်ဒါရီကိုထောက်ရှုပြီးတော့ ICJ မှာတိုးတက်အောင်မြင်မှုရလာရင်စစ်တပ်ကအစိုးရအပေါ်ယုံကြည်အားထားပြီးဥဆောင်မှုခံယူပြီးတော့ပူးပေါင်းဆောင်မှုတွေအားကောင်းလာနိုင်စရာရှိပြီးပြည်တွင်းရေးလည်းကောင်းလာမယ်။မျောလင့်တဲ့လောက်အောင်မြင်မှုမရခဲ့ရင်စစ်တပ်ကအထင်မှားပြီးတော့ပူးပေါင်းဆောင်မှုရော့လာစရာအကြောင်းရှိလို့ပြန်လည်တင်မြှင့်ရေးငြိမ်းချမ်းရေးစတဲ့ပြည်တွင်းရေးမှာအစိုးရတန်ရာလဲနေအောင်မယ်လို့ထင်မြင်မိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မစ်တီလာမျိုးကဥစိမ်မောင်ရဲ့စာပါဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရရဲ့ဟိုကျွန်တော်ဟိုတုံးသက်ချက်ဟိုအပိတ်အနေနဲ့ကျွန်တော်သိချင်တာကတော့ကျွန်တော်လက်ရှိအချက်တည်းကနေဒီတိုင်းပြည်အကျိုးအတွက်ဟိုဒီသင်ခန်းစာယူနိုင်တာဘာတွေများရှိမလဲကိုပေါင်းသူကြီးအရင်ဆွေးနွေးပေးပါလားခင်ဗျဟု
တ်ကဲ့ဟိုကျွန်တော်ပြင်လာတော့ဒီလိုပြအခုဖြစ်တာဝန်ထဲကြလဲကောင်းတယ်ကျွန်တော်တို့နိုင်ငံနဲ့ဒီလို site ဆိုတဲ့ဒစိတ်ကိုကတ်ခံရရတဲ့အနေအထားဖြစ်သွားပါတယ်ဆိုတော့ဒီဒစိတ်ကိုပြန်ကွာဖို့တိုင်းပြည်ကိုပြစ်ခါပြန်ဆယ်ဖို့ဆိုတာကျွန်တော်တို့ကြိုးစားနဲ့ပြန်ဆောက်လုပ်ချင်ပါတယ်ဆိုတော့အဲ့တော့အဲ့လိုနေရာမျိုးမှာကျွန်တော်တို့ကဘာတွေလုပ်ဖို့လိုလဲဆိုတော့တစ်ခါကဒီနိုင်ငံတကာစနစ်ကြီးဥပဒေကြီးကိုတူချာလေ့လာမယ်အဖွဲ့မျိုးပေါ့အခုအစိုးရကတော့ဖွဲ့ထားတာရှိပါတယ်နောက်ဒုတိယတစ်ချက်ကတော့ fundamental ရေးကိုကျွန်တော်တို့ကဒီချက်ဒီချက်ကြီးကကျွန်တော်တို့မဟာမိတ်အားစုကိုရှိစည်းဖို့လိုလဲဆိုလဲနောက်တတိယတစ်ချက်ကကျတော့ကျွန်တော်တို့ဓာတ်ကရင်းရှိမယ်ကျွန်တော်တို့အင်းထဲမှာလည်းပြန်ညီညွတ်ရေးလို့ဒီလိုပြည်ပြောင်းကြောင်းလေးလည်းအချိန်ကျိုးပြီးလုပ်ဖို့လိုတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးစီတူရောခင်ဗျာကျွန်တော်မိနစ်ဝက်လောက်တော့ရပါသေးတယ
်ဒီကတော့ဟိုကိုကအားတောင်းကျင်းရမှာပေါ့လေကိုကမှတော့ပြီးတော့တိုက်တာပါညာဥယေကြီးရပါညာပြင်ဆင်တာပြင်ဆင်တာတစ်ပိုင်းလေကိုဒီဘက်မှာလည်းကိုကအားတောင်းလုပ်ဖို့လိုတယ်ပေါ့ဒီကျွန်တော်နိုင်ငံရေးစီးပွားရေးပေါ့လေခုနပြောတဲ့ဒီလူခွင့်ရေးပါညာအဲ့အရာတွေပါလေအားကောင်းအောင်တော့လို့ခေါ်လို့လို့ပြီးတဲ့ခါကျတော့ပြည်ရင်းကိုဒီတက္ကနာကြီးကကြီးလာရမယ်မြတ်ကျွန်တော်ရှိသမျှလူတွေအကုန်လုံးမတည့်ရအုပ်စုတွေရောတည့်ရအုပ်စုတွေရောအကုန်လုံးကဒါဖြစ်ကြမှာဖြစ်တယ်ဖြစ်ကြမှာဖြစ်တဲ့အတွက်ကြောင့်မလို့ဒါတော့မြင်ပြီးတဲ့ခါကျရင်ဒီကိစ္စအရင်မကပဲနဲ့နော်တခြားကိစ္စတွေမှာကပူပေါင်းဆောင်ရွက်လိုက်မှာပဲဒါနိုင်ငံကဟိုကောင်းတော့နိုင်တာပေါ့နော
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးစီရဲ့သူဦးအောင်သူချင်းကိုရင်ပါဝင်ဆွေးနွေးရသူတွေတောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလေဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်းနဲ့အတူတင်ဆက်ခဲ့တဲ့စနေညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာကနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီ UI American တန်တင်းကနေမနေ့ခင်ခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုကတော့နောက်ဆုံးရထားတဲ့သတင်းတွေကိုကိုဝင်းမင်းကကြေညာပေးပါမယ
်အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဆိုရတက်တွေနဲ့တိုက်ပွဲဖြစ်ပြီးတာလီဘန်စစ်မြေရရှိသူတွေသေဆုံးသွားတယ်လို့အာဖဂန်ရရှိတွေကဆိုလိုက်ပါတယ်။နိုင်ငံမြောက်ပိုင်းဂျိုးစ်ချမ်ပီနယ်ဆိုရပြောခွင့်ရအဖတူမာရက်အဇာကဒီတာလီဘန်စစ်မြေရရှိကွာရီနရီဒင်းနဲ့သူ့တပ်တော်ဆောင်၄ဦးတို့ဟာသူတို့အခိုင်အမာအခြေချရာမန်ဂါဂျစ်ခရိုင်ထဲမှာတိုက်ပွဲမှာသေဆုံးခဲ့တယ်လို့မနေ့ကပြောလိုက်ပါတယ်။နောက်ထပ်တာလီဘန်စစ်သည်ကြ၄ဦးလည်းညပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲထဲမှာဒဏ်ရာရခဲ့တယ်လို့ဒီပြောခွင့်ရကဆက်ပြောခဲ့ပါတယ်။အခုလိုချိန်မှာအာဖဂန်တောင်ပိုင်းမှာတော့ဆွေရတက်ရရှိကြည့်သူမနေ့ကပဲဘုံကွယ်မှုကြောင့်တည်ဆုံးခဲ့ရပြီးနောက်ထပ်3ဒဏ်ရာရခဲ့တယ်လို့အာဖဂန်တပ်ကဆိုပါတယ်။နေသာလန်နိုင်ငံတဟိမ်မြို့လေကောင်မှာတော့တောက်ချန်နေကဓာတ်ထိုးခံခဲ့ဓာတ်ထိုးနဲ့လိုက်ထိုးခဲ့သူလို့တနေရရှိထားတဲ့အသက်35နှစ်အရွယ်မျိုးသားကိုရတက်ဖွဲ့ကစနေနေ့မှာဖမ်းမိလိုက်ပါပြီ။အဲ့ဒီတိုက်ခိုက်မှုတွင်လူငယ်3ဒဏ်ရာရခဲ့တယ်လို့ Reuters တင်ကဆိုပါတယ်။လိပ်စာတတိကျကျမရှိတဲ့အဲ့ဒီတနရာရှိသူကိုစစ်ဆေးမြန်မြန်ဖို့ရဲစခန်းကိုခေါ်သွားတာဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကဆိုပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာတမိုင်းတဲဂျုံကြီးရသမျှအမိုက်မဲဆုံးလူသားဖြစ်ပြီးတကယ့်ပယ်ထိတ်ဒုံးကျည်အစ်စ်ကိုမချခင်တွေ့ရသေးလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံကမနေ့ကပဲသတိပေးလိုက်ပါတယ်။နိုင်ငံတကာမှာအထူးကြံနေတဲ့မြောက်ကိုရီးယားအနေနဲ့သူတို့အခေါ်ထူးခြားတဲ့ဒုံးကျည်အတွဲလိုက်ပစ်စနစ်ကိုစတဲ့ဖြစ်လို့ဒီနှစ်ရက်ကြာမှာခုလိုပြင်းပြင်းထန်ထန်သတိပေးလိုက်တာပါလို့ AFP သတင်းဌာနကဆိုပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကိုရင်ကြီးကြပ်တဲ့ဒီဒုံးကျည်ပြစ်ခတ်မှုပြီးမှဂျပန်ဝန်ကြီးချုပ်အာဘေကဒါဟာပယ်ထိတ်ဒုံးဖြစ်လို့ဖြစ်တယ်လို့သုံးနှုတ်ခဲ့လိုက်တယ်လို့ဝေဖန်ခဲ့ပါတယ်ခင်ဗျ။
Now, so yeah, the Indigo, go women Piopiaraba, Dimine address season Toluy Muga, my inchinai Pippi, Inchiniaga, Keith Home Pippari, Yanni Bet Chamai Gani, Kunanai, Tolome, Bui, Season Driguro, Nidomita, Sekho, Sekho, Nesangadogani, Panyunasi, Najabarishi, Thorashimian de Guam, Yama, Bidu, Bida Alo, Goyo Sikashin, Lanchani, Jabazishi, Jima, thank you, Tessa.
This program has come to you from the Voice of America, Washington.